Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2014ခုနှစ်ဩဂတ်လ13ရက်ဗိုလ်တပူးနေ့ညပိုင်းအတွက် VOA မြန်မာပိုင်းတန်လွင့်စီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလှိုင်းလိုမီတာ25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီနေ့ညအစီအစဉ်မှုကကျမစုမော်ပါရှင
်။ဟုတ်ကဲ့ပါ။အီရန်နိုင်ငံအနောက်ပိုင်းနဲ့မြောက်ပိုင်းဒေသတွေကိုသိမ်းပိုက်ထားတဲ့အစ္စလန်နိုင်ငံတော်စစ်သွေးကြွတွေကိုတိုက်ခိုက်ဖို့ပြင်သစ်ကကတ်တပ်ဖွဲ့တွေကိုလက်နက်တပ်ဆင်ပေးမယ်လို့ပြောပါရယ်။အစ္စရေးနဲ့ပါလက်စတိုင်းစစ်ဆင်ညှိနှိုင်းမှုတွေဟာနောက်ဆုံးအနေနဲ့ရေရှည်ခံမဲ့အပြစ်ရရေးအတွက်3ရက်မြောက်နေ့အဖြစ်ဒီကနေ့အီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာဆက်လက်ဆွေးနွေးနေကြပါရယ်။အခုလိုနောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးပါမယ်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းအတွက်အစီအစဉ်တွေထဲမှာဦးစားပေးတင်ဆက်ပေးမှာကတော့ AFF အာရှဒေတာလုံခြုံရေးညီလာခံအတွင်းတောင်တရုတ်ဒီပင်လယ်နယ်နိမိတ်အငင်းပွားမှုတွေဆွေးနွေးခဲ့ကြတဲ့အခြေအနေကိုနားဆင်ရဖို့ရှိသလိုအာဆီယံအစည်းအဝေးကိုတက်ရောက်လာတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးကယ်ရီရဲ့ခီးစဉ်မှာအမေရိကန်ကဒဏ်ခတ်ပိတ်ဆို့ခံထားရတဲ့လုပ်ငန်းရှင်ရဲ့ဟိုတယ်မှာတည်ခိုခဲ့တဲ့ပိတ်ကိစ္စနဲ့ပတ်သက်ပြီးဘာတွေဝေဖန်ကြပါသလဲ။
အတိုင်းဝိုင်းထဲမှာရောနောက်မြန်မာပြည်သူလူထုအားမှာရောဒါကတော့ဟိုတော်တော်လေးဟိုအံ့ဩစရာကိစ္စလို့ဖြစ်သွားတယ်လေ။ဘာဖြစ်လို့လဲဆိုတော့ဟိုနေပြည်တော်မှာအခြားရေးရွေးချယ်ပြီးတော့တဲစရာဟိုတယ်တွေလည်းရှိနေတယ်။
မကြာခင်မှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်ပိုင်းမှာလည်းကန့်ဘလူးဘက်ကဆန္ဒပြပွဲသတင်းနဲ့နိုင်ငံတကာသတင်းထဲမှာတော့ကြားတွေမျိုးမတုံအောင်လို့ကဘာတဝန်းကဘလူးများဝိုင်းဝန်းကြိုးပမ်းနေကြတယ်လေဆိုတဲ့သတင်းတွေကိုတင်ပြပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့ဗုဒ္ဓဖူးနေ့ညပိုင်းအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုကိုငိမ့်ညံ့နဲ့နန်းလောင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
အီရန်နိုင်ငံအနောက်ပိုင်းနဲ့မြောက်ပိုင်းဒေသတွေကိုသိမ်းပိုက်ထားတဲ့အစ္စလန်နိုင်ငံတော်စစ်သွေးကြွအဖွဲ့တွေကိုတိုက်ခိုက်ဖို့အတွက်ပြင်သစ်ကကတ်တပ်ဖွဲ့တွေကိုလက်နက်တပ်ဆင်ပေးမယ်လို့ပြောပါတယ်။အီရတ်အစိုးရနဲ့ညှိနှိုင်းပြီးလက်နက်တွေကိုနိုင်ပိုင်းအတွင်းပို့ဆောင်ပေးမယ်လို့ပြင်သစ်သမ္မတဖန်ဆရောင်အော်လုံးရဲ့ယုံကပြောပါတယ်။ဒီအပတ်အစောပိုင်းမှာအီရတ်နိုင်ငံကတ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့သမ္မတမာဆော့ဘဇာနီကစစ်သွေးကြွတွေကိုတိုက်ဖို့နိုင်ငံတကာအကူအညီတွေတောင်းခံခဲ့ပါတယ်။အဲ့ဒီနောက်အင်္ဂါနေ့မှာဥရောပသမ္မတအနေနဲ့လက်နက်တွေကိုတက်ဆင်ပေးဖို့သဘောတူညီချက်မရခဲ့ပါဘူး။ဒါပေမဲ့နိုင်ငံတစ်ခုချင်းစီအနေနဲ့အီရန်နဲ့ဘလို့ဆက်ဆံမလဲဆိုတာသူတို့ကိုယ်တိုင်ဆုံးဖြတ်နိုင်ပါတယ်လို့ပြောခဲ့ပါတယ်။အီရန်နိုင်ငံမြောက်ပိုင်းမှာဆူနီမွတ်စလင်အစိုးရတွေရဲ့တိုက်ခိုက်မှုကြောင့်တောင်တန်းတစ်ခုပေါ်မှာပိတ်မိနေတဲ့အိုးအိမ်မဲ့ဒုက္ခသည်တွေကိုကူညီနိုင်ဖို့အတွက်စစ်ဖက်အကြံပေး130ကိုလည်းအမေရိကန်ပြည်ထောင်စုကဆေးလွှတ်ထားပါတယ်။တစ်ချိန်တည်းမှာပဲသမ္မတဖိုအက်မက်ဆိုရန်ကဟိုက်ဒါLAD ကိုဝန်ကြီးချုပ်အဖြစ်ရွေးခဲ့တဲ့အပေါ်အီရန်နိုင်ငံရဲ့လက်ရှိဝန်ကြီးချုပ်နိုအီအယ်မာလီကီကဗဟိုတရားကြုံးချုပ်အမိန့်မကျမချင်းသူ့အနေနဲ့အာဏာကိုဆွန့်လွတ်မှာမဟုတ်ဘူးလို့ပြောပါတယ်သူ့ကိုအစားထိုးတဲ့ဆုံးဖြတ်ချက်ဟာအခြေခံဥပဒေကိုချိုးဖောက်ပါတယ်လို့မစ္စတာမာလီကီကသူ့ရဲ့အပတ်စဉ်ဗုဒ္ဓဘူးနေ့မိန့်ခွန်းမှာပြောကြားသွားပါတယ်
စစ်ပွဲတွေဖြစ်ပွားနေတဲ့ယူကရိန်းနိုင်ငံအရှေ့ဘက်ကိုလူသားချင်းစာနာမှုအကူအညီတွေတင်ထားတဲ့ရုရှားထရက်ကာ300နီးပါးကိုသူ့နိုင်ငံနဲ့ဝင်ခွင့်ပေးမှာမဟုတ်ပဲယူကရိန်းပြည်မဟုတ်ဘူးလို့ယူကရိန်းပြည်တရားရေးဝန်ကြီးကဗုဒ္ဓဦးနေကပြောလိုက်ပါတယ်ယူကရိန်းအရာရှိအာဆန်အဗာခော့ဖ်ကဒီလိုရက်ကိုလောင်ပြောင်ရန်စတဲ့သဘောဖြစ်တယ်လို့ပြောလိုက်ပါတယ်ရုရှားစကားပြောကြတဲ့ယူကရိန်းအရှေ့ဘက်ပိုင်းကိုရုရှားဘက်ကလူမှုကူညီရေးပစ္စည်းတန်ချိန်ရပေါင်းများစွာတင်ဆောင်ပြီးထွက်လာတာပါ။ကမ္ဘာ့ကြက်ချင်းဤအဖွဲ့ ICRC ကစစ်ဆေးပြီးမှသာအဲ့ဒီကားသန်းကိုဝင်ခွင့်ပေးမယ်လို့ယူကရိန်းကပြောပေမဲ့လည်း ICRC ဘက်ကတော့ဘာတွေတင်လာသလဲဆိုတာကိုမသိသလိုဒီကုန်ပစ္စည်းတွေနဲ့ပတ်သက်ပြီးရုရှားအာဏာပိုင်တွေနဲ့အဆက်အသွယ်ရဖို့စောင့်ဆိုင်နေတုန်းလို့အင်္ဂါနေ့ကဆိုပါရယ်။ကီလိုမီတာ950ကျော်ဝေးတဲ့ခရီးကိုဘယ်တော့ရောက်လာမလဲ။နေစားရောက်ရင်ဘာဖြစ်မလဲဆိုတာကလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူး။ရုရှားထရက်ကားပေါ်မှာပါလာတဲ့ပစ္စည်းတွေကိုနေဆက်မှာကြက်ချင်းနေအဖွဲကကားရီစီပြောင်းပေးလို့ရတယ်လို့ကီးစ်မှာရှိတဲ့အာနာပိုင်တွေကပြောပါရယ်
။အစ္စရေးနဲ့ပါလက်စတိုင်းစစ်ဆင်ညှိနှိုင်းမှုတွေဟာနောက်ဆုံးအနေနဲ့ရေရှည်ခံမဲ့အပြစ်ရရေးအတွက်3ရက်မြောက်အနေဖြင့်ဒီကနေ့အီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာဆက်လက်ဆွေးနွေးနေကြပါတယ်။ညှိနှိုင်းနေတဲ့အခြေအနေကိုအလွန်ထိခိုက်နိုင်တဲ့အခြေအနေကိုရောက်နေပါတယ်။ဒါပေမဲ့ကြီးကြီးမားမားသဘောတူညီချက်ရမယ့်အခြေအနေတော့အများအမြင်မှာမသိနိုင်ပါဘူးလို့ပါလက်စတိုင်းတာဝန်ရှိသူတဦးကပြောပါတယ်။ဒီကနေ့ဗုဒ္ဓဘူးနေ့နှောင်းပိုင်းမှာ82နိုင်အပြည့်ရရေးသဘောတူညီချက်တက်တန်းကုံဆုံးတော့မှာဖြစ်ပါတယ်။အကယ်၍သဘောတူညီချက်မရခဲ့ဘူးဆိုရင်ပဋိပက္ခတွေထပ်ဖြစ်မှာကိုစိုးရိမ်နေကြတာပါ။ပြီးခဲ့တဲ့ဇူလိုင်လ10ရက်နေ့ကဂါဇာကမ်းမြောင်ကနေစစ်သွေးကြွတွေကရော့ကက်ဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တာကိုအစ္စရေးဘက်ကပြန်လည်ထိုးစစ်ဆင်မှုတွေနဲ့တိုက်ခိုက်ခဲ့ချိန်ကစပြီးအရက်သားအများစုပါဝင်တဲ့ပါလက်စတိုင်း2000ကျော်သေဆုံးခဲ့ပြီးဖြစ်ပါတယ်။ဂါဇာကိုထိန်းချုပ်ထားတဲ့ဟားမက်စ်အဖွဲ့ကတော့ ချွတ်ချုံကြနေတဲ့ဒီကမ်းမြောင်ဒေသကိုအစ္စရေးဘက်ကပိတ်ဆို့ထားတာတွေကိုဖယ်ရှားပေးဖို့တောင်းဆိုထားပါတယ်။အစ္စရေးကတော့ဟားမတ်စ်အနေနဲ့လက်နက်ဆွတ်လွတ်ဖို့တောင်းဆိုထားတာပါ။အီဂျစ်နိုင်ငံကဂျာဝင်ဆေးဆက်ပေးခဲ့တဲ့အလားတူ၃ရက်ကြာအပြည့်အခက်ရစဲရေးသဘောတူညီချက်ပြီးခဲ့တဲ့သတင်းတစ်ပတ်တုန်းကလည်းပြတ်ပြဲခဲ့ပြီးစစ်သွေးကြွတွေဘက်ကရော့ကက်ဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တယ်လို့အစ္စရေးဘက်ကလည်းလေကြောင်းတိုက်ခိုက်မှုတွေပြန်လည်ဆန့်တင်ခဲ့တာဖြစ်ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းကြားကညှိနှိုင်းမှုကမ်းလှမ်းမှုတွေကိုအီဂျစ်တာဝန်ရှိသူတွေကတဆင့်ဆောင်ရွက်ပေးနေရတာဖြစ်ပါတယ်။ဟားမတ်စ်ကပါလက်စတိုင်းကိုယ်စားလှယ်အဖွဲ့မှပါဝင်ပေမဲ့အစ္စရေးကအကြမ်းဖက်အဖွဲ့လို့မှတ်ယူထားတဲ့အတွက်မျက်နှာချင်းဆိုင်တွေ့ဖို့ငြင်းဆန်ထားတာပါ။အစ္စရေးကဂါဇာနယ်ဆက်ဖြတ်ကျော်စခန်း6ခုတွေက2ခုကိုဖွင့်ပေးမယ်လို့ကမ်းလှမ်းခဲ့တယ်လို့ပါလက်စတိုင်းတာဝန်ရှိသူတွေကပြောပါတယ်။ပါလက်စတိုင်းတွေကနယ်ဆက်ဖြတ်ကျော်ခွင့်လွတ်လပ်ခွင့်တွေကိုပိုလိုချင်ပြီးဂါဇာကပင်လယ်စိတ်ကမ်းကိုလည်းဖွင့်စေချင်ပါတယ်။
အီဘိုလာရောဂါပြန့်ပွားနေတဲ့အနောက်အာဖရိကတိုက်ဆီးရီးယားလီယွန်ဂီနီနဲ့လိုင်ဘေးရီးယားနိုင်ငံတွေကနေထွက်ခွာသွားဖို့သူ့နိုင်ငံသားတွေကိုဂျာမနီနိုင်ငံခြားရေးရုံးကတိုက်တွန်းလိုက်ပါတယ်။ဒီတိုက်တွန်းချက်ထဲမှာတန်တမန်တွေနဲ့ဂျာမန်ရေးဝန်ထမ်းတွေမပါပါဘူး။ဂီနီနိုင်ငံရဲ့ဝန်ကြီးချုပ်ဒိုမင်ဂိုစီမိုပရီယာကသူ့နိုင်ငံရဲ့အရှိတ်ဖက်နဲ့တောင်ပိုင်းကနယ်စပ်ဒေသတွေကိုနောက်ထပ်ကြေညာချက်ထုတ်ပြန်တဲ့အထိပိတ်ထားမယ်လို့အင်ဂါနေကပြောခဲ့ပါရယ် WHO ရဲ့အဆိုအရဖေဖော်ဝါရီလကစခဲ့တဲ့အီဘိုလာရောဂါပြန့်မောင်းမှုကြောင့်သေဆုံးခဲ့သူပေါင်း1000ကျော်သွားပြီးအများစုကဂီနီ၊လိုင်ဘေးရီးယားနဲ့ဆီးရီးယားလေယွန်နိုင်ငံကဖြစ်တယ်လို့ပြောပါရယ်နိုင်ဂျီးရီးယားနိုင်ငံကျန်းမာရေးဝန်ကြီးဌာနကလည်းသူ့နိုင်ငံမှာအီဘိုလာရောဂါကူးစက်ခံရသူပေါင်း10ယောက်ရှိပြီးသေဆုံးသူ2ယောက်ရှိသွားပြီလို့ကြေညာသွားပါရယ်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American အတန်းကသတင်းတွေကိုဆက်လက်ကြေညာပေးနေပါတယ်။ဂျပန်နိုင်ငံဟာ2017ဆူနာမီနဲ့ငလင်ဘေးအန္တရာယ်ကြုံပြီးကတည်းက3လပတ်အတွင်းဆိုးရွားဆုံးစီးပွားရေးကျဆင်းမှုနဲ့ရင်ဆိုင်နေရပါတယ်။ဒီကနေ့ထုတ်ပြန်တဲ့အသတင်းထုတ်ကုန် GDP ကိန်းဂဏန်းတွေအရဂျပန်ရဲ့စီးပွားရေးဟာဒုတိယ3လပတ်မှာနှစ်စဉ် 6.8% ရာခိုင်နှုန်းနဲ့ကျုံနေပါတယ်။ပြီးခဲ့တဲ့3လပတ်နဲ့နှိုင်းရှင်ရင်စီးပွားရေး 1.8% ရာခိုင်နှုန်းကျဆင်းခဲ့တာပါ။အခုလိုကျဆင်းမယ်လို့မျှော်လင့်ထားတာလည်းဖြစ်ပါတယ်။တူးချင်းစီနဲ့ cooperation နေရဲ့အတုံးကိုထိန်းချုပ်လိုက်တယ်လို့ဖြစ်သွားစေတဲ့ရောင်းကုန်တွေမှာအခွန်တိုးကောက်လိုက်တဲ့အတွက်အခုလိုစီးပွားရေးကျဆင်းတာလို့မြင်ကြပါတယ်။အစိုးရကဂျပန်ရဲ့ကြီးမားလာတဲ့အကျွေးတွေကိုဖြည့်ရှင်းဖို့အတွက် April လကစပြီးအခုလိုစားသုံးကုန်တွေကို900ဂိုင်နှုန်းကနေ800ဂိုင်နှုန်းအထိတိုးမြင့်ကောက်ခံခဲ့တာပါ။အခုလိုအခွန်တိုးမြင့်မှုတွေကဝန်ကြီးချုပ်ရှင်โซအာဘေးရဲ့အာဘေးစီးပွားရေးမဟာဗျူဟာကြောင့်ဖြစ်လာတဲ့တိုးတက်မှုတွေကိုချိန်ချောက်မှာကိုစိုးရိမ်နေကြပါတယ်။အာဘေးစီးပွားရေးမဟာဗျူဟာမှာငွေကြုံသွားတာကိုတံပြန်ဖို့အတွက်အကြီးအကျယ်ငွေကြေးထည့်သွင်းမှုတွေတိုးမြင့်လှုပ်ဆောင်ပြီးပြပပို့ကုန်တွေကိုတိုးမြင့်တဲ့အစီအစဉ်တွေပါဝင်ပါတယ်။အကယ်၍စီးပွားရေးသာပြန်ဥမော့မလာရင်အစိုးရအနေနဲ့တတိယ3လပတ်မှာငွေကြေးထည့်သွင်းမှုတွေဆက်လုပ်သင့်မလုပ်သင့်စဉ်းစားရမှာဖြစ်ပါတယ်။နောက်ပြီးလာမယ့်နှစ်မှာအစိုးရအနေနဲ့စီစဉ်ထားတဲ့အတိုင်းအခွန်တွေကိုတိုးကောက်မလားမကောက်ဘူးလားဆိုတဲ့အမေကုန်ကိုဖြေရမှာဖြစ်ပါတယ်။
လူမပါတဲ့အဝေးထိန်ဥရောပအာကာသယာဉ်တစ်စင်းဟာ IAS နိုင်ငံတကာအာကာသစခန်းရှိရာကိုနောက်ဆုံးတစ်ခေါက်ရိုက်ခါရီတွားရောက်ပေးပို့ခဲ့ပါတယ်။ဥရောပအာကာသအေဂျင်စီကဆီလွတ်တဲ့ PC တွေကိုအလိုအလျောက်အတင်းချပြုတ်လုပ်တဲ့ဒီယင်းဟာပြင်သစ်လက်အောက်ခံ French Guiana ဒေသကနေထွက်ခွာခဲ့ပြီးတရင်နှစ်ပတ်အကြာမနေ့ကအာကာသစခန်းရှိရာကိုစိုက်ကပ်ခဲ့တာပါ။ Belgium အာကာသယာဉ်မှူး George Lundmeet ရဲ့အနမ်းမီပေးထားတဲ့ရိုက်ခါထောက်ပို့ယာဉ်ဟာအာကာသစခန်းမှာရှိတဲ့အာကာသယာဉ်မှူး6ဦးအတွက်တန်ချိန်6တန်ရှိတဲ့အလောင်းစားဆီ၊ရေ၊အောက်ဆီဂျင်၊အစားအစာ၊အဝတ်အစားနဲ့သိပ်ပံဆိုင်ရာစမ်းသပ်ပစ္စည်းကိရိယာတွေကိုတည်ဆောင်သွားခဲ့တာပါ။ဒီယာဉ်ကိုအာကာသစခန်းမှာ6လစိုက်ကပ်ထားမှဖြစ်ပြီးဒီလိုစိုက်ကပ်ထားချိန်မှာ ISS အာကာသစခန်းကိုကမ္ဘာပတ်လမ်းကြောင်းနောက်အပြင်တဆင့်ကိုရောက်အောင်အခုယာဉ်မှာပါတဲ့အင်ဂျင်ဆက်ကိုသုံးပြီးလှုပ်ဆောင်သွားမှဖြစ်ပါတယ်။ဒီလိုလှုပ်ဆောင်ပြီးတဲ့အခါမှာဒီအာကာသတဲ့ဟာတောင်ပစိဖိတ်ဒေသကကမ္ဘာလေထုထဲကိုထိန်းချုပ်မောင်းနေပြီးပြောင်းဝင်လာမှာဖြစ်ပါတယ်။နောက်အနာဂတ်မှာတော့နိုင်ငံတကာအာကာသစခန်းကို NASA ရဲ့နဲ့တဘောတူညီချက်ယူထားတဲ့ကုမ္ပဏီတစ်ခုနဲ့ရုရှားကနေရိတ်ခါတွေကိုပို့ဆောင်ပေးမှာဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီလအစောပိုင်းကလူ100ကျော်သေဆုံးပြီးပျောက်ဆုံးစေခဲ့တဲ့နစ်မြုပ်ခဲ့တဲ့ကရုသင်္ဘောပိုင်ရှင်ကိုပုံနေတဲ့နေရာကနေဒီနေ့မှာဖမ်းဆီးနိုင်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဆွဆွဲခံထားရတဲ့အဘူဘကာစစ်ဒစ်ပုံအောင်နေတဲ့ စစ်တကောင်းတောင်ပိုင်းကအိမ်တအိမ်ကိုရာဇဝတ်မှုနှိမ်နှင်းရေးတပ်ဖွဲ့ကဝင်စီးပြီးဖမ်းဆီးခဲ့တာလို့တာဝန်ရှိသူတဦးကပြောပါတယ်။လူသေးစေမှုခွင့်ပြုချက်မရှိဘဲစီးပွားရေးလှုပ်ဆောင်မှုနဲ့ဝင်ပိုတင်ဆောင်မှုတွေနဲ့စစ်တစ်ကိုဆွဲဆိုထားတာပါ။သူသာအပြစ်ပေးခံရမယ်ဆိုရင်ထောင်ဒဏ်10နှစ်အထိကြာခံရနိုင်ပါတယ်။ဩဂတ်စ4ရက်နေ့ကနှိမ့်ယူခဲ့တဲ့ဒီသင်္ဘောကအလောင်း48လောင်းကိုသာပြန်ရပြီးကြံ60ကတော့ပျောက်ဆုံးနေပြီးတေဆုံးသွားတယ်လို့ယူဆရပါတယ်။သင်္ဘောဟာခီးသည်85ဦးသာတည်ဆောင်နိုင်ပြီးနင်းမြုပ်တဲ့အချိန်မှာလူ200ကျော်တင်ဆောင်ထားပါတယ
်။ Ecuador နိုင်ငံမြို့ရော Quito နဲ့အနေဝန်းကျင်ဒေသတွေမှာပြင်းအား9.1ရှိတဲ့ငလင်လုတ်ခဲလို့လူ2ယောက်သေဆုံးပြီး10ယောက်ဒဏ်ရာရခဲ့ပါတယ်။ငလင်ဟာ Quito မြို့အရှေ့မြောက်ဘက်14မိုင်အကွာမှာဗဟိုပြုလုတ်ခတ်ခဲ့တာလို့ American ဘူမိဗေဒအတိုင်းတာရေးအဖွဲ့ကပြောပါတယ်။ငလင်ကြောင့်အထက်မြင့်အဆောက်အဦတွေရိမ်းထိုးလုတ်ရန်ခဲ့ပြီးလူတွေလမ်းမပေါ်ထွက်ပြေးခဲ့ကြပါတယ်။ကျောက်တွင်းတွေမှာမြေပြိုပြီးတော့ပိတ်မိနေတဲ့လူ3ယောက်ကိုကယ်တင်ဖို့မိသက်ဝန်ထမ်းတွေကကြိုးပမ်းနေကြတဲ့အကြောင်း Ecuador နိုင်ငံဘေးအန္တရာယ်ကာကွယ်ရေးဌာနကမနေ့ Twitter စာမျက်နှာမှာဖော်ပြခဲ့ပါတယ
်။ဗိုလ်တပုနဲ့ညာပိုင်းအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုကိုငိမ့်ညံနဲ့နန်းလောင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။VOA American အတန်းရဲ့ဗိုလ်တဖူးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုအခုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနားဆင်နိုင်ပါတယ်ရှင်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာကျင်းပခဲ့တဲ့ ARF အာရှဒေသလုံခြုံရေးညှိနှိုင်းခံအတွင်းမှာတောင်တရုတ်ပင်လယ်အတွင်းရန်လိုတဲ့အပြုအမူတွေရပ်ဆိုင်းထားဖို့အမေရိကန်ရဲ့အဆိုပြုချက်ကိုတရုတ်နိုင်ငံကပယ်ဖျက်နိုင်ခဲ့ပြီးဒီဒေသထဲမှာအခြေအနေတွေအေးချမ်းလာမှုရှိမရှိအသေးစိတ်ဆက်ပြီးတော့စောင့်ကြည့်သွားမယ်လို့အမေရိကန်ကပြောပါတယ်။ဒီ ARF အဆွေးနွေးပွဲအပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာဩစတြေးလျနိုင်ငံဆစ်ဒနီမြို့ကိုသွားရောက်ပြီးတော့လည်းဒေသရင်းအခြေအနေတွေကိုဆက်လက်ဆွေးနွေးခဲ့ပါတယ်။ VOA နိုင်ငံသားရေးဌာနရဲ့သတင်းတောက် Scott Stans သတင်းလွှာကိုဦးတန်းလွင်ထွန်းကတင်ပြပေးထားတာနားဆင်ကြည့်ပါရှင်။
တောင်တရုတ်ပင်လယ်ဒေသထဲမှာအခြေအနေအေးချမ်းလာမှုရှိမရှိကိုအသေးစိတ်စောင့်ကြည့်လေ့လာသွားမယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။ဒေသထဲမှာရေပြင်နဲ့နယ်မြေပိုင်ဆိုင်မှုတွေကိုတရုတ်၊ဗီယက်နမ်၊ဖိလစ်ပိုင်၊အင်ဒိုနီးရှား၊ဘရူနိုင်း၊မလေးရှား၊ထိုင်ဝမ်စတဲ့နိုင်ငံတွေကအသီးသီးကြွေးကြော်ပြီးငြင်းပွားနေကြတာပါ။မကြသေးခင်ကပဲတရုတ်စစ်သင်္ဘောတွေနဲ့ဗီယက်နမ်သင်္ဘောတွေ၊ဖိလစ်ပိုင်သင်္ဘောတွေရင်ဆိုင်ပြည်ပခါတွေလည်းဖြစ်ပွားခဲ့ပါတယ်။ကမ္ဘာပေါ်မှာရေကြောင်းအသွားအလာထူထပ်ဆုံးနေရာတစ်ခုလည်းဖြစ်တဲ့အတွက်ပြဿနာတွေကြီးထွားလာရင်ကမ္ဘာကုန်သွယ်ရေးကိုအကြီးအကျယ်ထိခိုက်စေမှာပါ။ဒီဒေတာထဲမှာရန်လိုတဲ့အပြုအမူတွေရပ်တန့်ဖို့ဆိုတဲ့အဆိုပြုချက်တရကိုအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကမြန်မာနိုင်ငံမှာလုပ်ခဲ့တဲ့ ARF အာရှလုံခြုံရေးအစည်းအဝေးအပွဲအတွင်းမှာတင်ပြခဲ့ပေမဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေဘက်ကအတိအကျလိုက်နာစရာမလိုတဲ့ခပ်ပြော့ပြော့ကြေညာချက်တရထုတ်ပြန်ဖို့ကိုပဲတရုတ်နိုင်ငံကတိုက်တွန်းလှုံ့ဆော်သွားနိုင်ခဲ့ပါတယ
်။ကျွန်တော်အနေနဲ့အချင်းတွေကိုဒီတိုင်းပြစ်မထားပဲအားလုံးလက်ခံနေတဲ့အကြောင်းအရာတစ်ခုကိုဆွေးနွေးနေအောင်တင်ပြခဲ့တာပါ။နိုင်ငံတော်များကသူတို့လူလားချက်တွေကိုဆုံးဖြတ်ခဲ့တာလို့ဒါကကိုယ်တော်နဲ့ကိုလုတ်ခဲ့ကြတဲ့လုပ်ငန်းစဉ်ပါ။အ
ာဆီယံရဲ့ကြေညာချက်ဟာတရုတ်နိုင်ငံကိုအပြည်ပြည်ဆိုင်ရာစည်းမျဉ်းတွေချိုးဖောက်နေတယ်လို့ဆွဆွဲတဲ့အစင်အထိမရောက်ရှိခဲ့ကြောင်း American Enterprise Institute လေးလာသုံးသပ်သူ Michael Austin ကလည်းပြောပါတယ
်အတင်းကျပ်လှုပ်ဆောင်တာတွေမလိုလားပါဘူးလို့ပဲဆက်ပြီးပြောနေတာမို့တရုတ်ကလည်းကျွန်တော်တို့ဘက်ကအတင်းကျပ်လှုပ်ဆောင်တာတွေဘာမှမရှိဘူးလို့ပဲပြောမှာပါတကယ်တမ်းမှာတော့အတင်းကျပ်လှုပ်ဆောင်တာတွေရှိနေတာမို့စကလုံးအသုံးနှုံးပြောင်းသင့်ပါတယ်ဆန်ကာဂူကျွန်းစုစပရက်ဒလီကျွန်းစုတွေမှာအငင်းခုန်ကိစ္စတွေမရှိပါဘူးတောင်တရုတ်ပင်လယ်ထဲမှာရောသူတို့လေကြောင်းကာကွယ်ရေးဇုံအဖြစ်ကြီးညာထားတဲ့အရှေ့တရုတ်ပင်လယ်ထဲမှာရောဘာအငင်းပွားစရာမှမရှိပါဘူးဒါရီအားလုံးကိုအစင်ဆက်တရုတ်ကပဲအုပ်ချုပ်ခဲ့တာဖြစ်တယ်လို့သူတို့ကပြောမှာပါ
ဆွေးနွေးပွဲတွေအတွင်းမှာတရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကလည်းအာဆီယံအဖွဲ့ဝင်နိုင်ငံတွေကိုပွင့်လင်းရင်းနှီးတဲ့တိုင်ပင်မှုတွေလုပ်ဖို့ဖိတ်ခေါ်ခဲ့ပေမဲ့ဒီဒေသတွင်းတရုတ်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကာကွယ်ခွင့်ဆိုတာကိုတော့အခိုင်အမာကင်ဆွဲပြီးမစီလျော်တဲ့ရန်စမှုဆိုတာတွေကိုတော့လက်မခံနိုင်ဘူးလို့ဆိုခဲ့ပါတယ်။တရုတ်နိုင်ငံပိုင်သတင်းစာတွေမှာလည်းဒီဒေသထဲမှာအမေရိကန်ရဲ့တကယ်ရည်မှန်းချက်တွေဟာဘာတွေရှိနေသလဲလို့မေးခွန်းတွေထုတ်ခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဌာနလက်ထောက်ပြောခွင့်ရမာရီဟပ်ကတော့
တကယ်တမ်းဒေတာတွေမှာရန်လိုမှုတွေလုတ်ပြနေတာကတရုတ်နိုင်ငံမှာကျမတို့အနေနဲ့ကတော့တင်းမာမှုတွေရော့သွားအောင်နဲ့ဒီကိစ္စတွေကိုအင်အားမသုံးပြဿနာမဖြစ်စေဘဲတန်တမန်နည်းအရာအဖြေရှာနိုင်အောင်လုပ်ပေးနေတာပါ။အ
ာဆီယံဆွေးနွေးပွဲရဲ့အင်ရှင်မြန်မာနိုင်ငံသားကြီးဝန်ကြီးဦးဝနမောင်လွင်ကတော့အခုကိစ္စဟာတစ်ဖက်နဲ့တစ်ဖက်ဆန့်ကျင်နေတဲ့အာဆီယံကတစ်ဖက်တရုတ်ကတစ်ဖက်ပြဿနာမဟုတ်ပါဘူး။အာဆီယံတစ်ဖွဲ့လုံးအနေနဲ့ငြိမ်းချမ်းစွာအဖြေရှာရမယ့်ကိစ္စတွေပဲဖြစ်ပါတယ်လို့ပြောကြားခဲ့ပါတယ်ခင်ဗျာ။
ဦးတန်းလွင်ထွန်းပါရှင်အာဆီယံဒေသတွင်းအစည်းအဝေးကိုလည်းတက်ရောက်ခဲ့တဲ့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာအမေရိကန်ကပြစ်မှတ်ထားအရေးယူပိတ်ဆို့ခံထားရတဲ့စီးပွားရေးလုပ်ငန်းရှင်ဦးစောစောပိုင်နဲ့ဟိုတယ်မှာတဲခိုခဲ့တဲ့အပေါ်မေးခွန်းထုတ်တာတွေဝေဖန်ပြောဆိုမှုတွေရှိပါတယ်ဘလို့အမြင်သုံးသက်ချက်တွေရှိသလဲဆိုတာနားဆင်ရအောင်ပါအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီမြန်မာနိုင်ငံကိုတရက်တာခရီးသွားရောက်ခဲ့စဉ်တုန်းကအမေရိကန်ပြည်ထောင်စုရဲ့ဒဏ်ခတ်ပိတ်ဆို့မှုစည်းရင်းထဲမှာပါတဲ့စီးပွားရေးလုပ်ငန်းရှင်မတ်ဦးစောစောပိုင်တဲ့ဟိုတယ်မှာတဲခိုသွားတဲ့ကိစ္စဟာမြန်မာနိုင်ငံမှာလူပြောများနေစေကိစ္စဖြစ်နေပါတယ်အမေရိကန်ရဲ့မြန်မာနိုင်ငံပေါ်ရက်တီချက်မှာလည်းဝေဖန်သုံးသပ်မှုတွေရှိနေပါတယ်အေအာရီသတင်းဌာနရဲ့အယ်ဒီတာချုပ်ဦးအောင်စောကတော့အမေရိကန်တို့ဟာဥစော်စော်ကိုနာမည်ပြက်စည်းရင်းကနေဖယ်ထုတ်လို့တဲ့သဘောထားကိုပြတာဖြစ်နိုင်တယ်လို့သုံးသပ်ပါတယ
်ကိုစော်စော်ရဲ့ Max Hotel မှာတဲတဲ့ဆိုတဲ့သဘောကဟာလာကိုစော်စော်နဲ့ပတ်သက်ပြီးတော့လည်းအမေရိကန်ဆိုတာတည်ပြီးသားပါအင်စာလုပ်ပြီးသားပါဆိုတော့ကျွန်တော်မြင်တဲ့တခြားခရိုနီတွေတိုက်ကွန်းတွေတကယ်နာမည်သိုးနဲ့ရှိတဲ့သူတွေပေါ့နော်အများကြီးရှိပါတယ်ဟိုတယ် run နေတာရှိပါအဲ့ထဲမှာမှသူ hotel ရွေးတဲ့တယ်ဆိုတော့သူတို့ကပဲ direction ကိုသွားနေတယ်ဆိုတော့ပြတာပေါ့လေ။ဘာကြောင့်လဲဆိုတော့ဒီ STN list မှာပါတဲ့တိုက်ကွန်းနေတဲ့မှာတချို့ကိုပြန်ပြီးတော့ဒီ list ထဲကနေပြန်ထုတ်မယ်ဆိုတော့ the border American ဆိုတာမှာရှိပြီးသားပါ။ကျွန်တော်ဘက်ကသုံးသက်ကြည့်တာကတော့တချို့ကို list ထဲကထုတ်ဖို့ရှိနိုင်တယ်။အဲ့ထက်မှာဥစစော်တော်ပါနိုင်လားဆိုပြီးကျွန်တော်ဘက်ကသုံးသပ်မိတယ်။ဘာကြောင့်လဲဆိုတော့ American ကတိတိနဲ့ဝင်တဲတာပါ။ဘာကြောင့်လဲဆိုတော့ဟို Hillary Clinton လာတော့လဲဆိုရင်အန်ကယ်ဦးချစ်ခိုင်ပိုင်တဲ့ဟိုတယ်မှာတဲရဖြစ်ပါတယ်။ဦးချစ်ခိုင်ကတော့ဒီ list ထဲမှာမရှိဘူးပေါ့လေ
။ AR သတင်းဌာနရဲ့ Editor ချုပ်ဦးအောင်စောရဲ့အမြင်မှာမြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းကလည်းအခုလိုမျိုးအမေရိကန်နိုင်ငံသားကြီးကမြန်မာခီးစဉ်တွင်မှာဒဏ်ခတ်ထားတဲ့သူရဲ့ဟိုတယ်ကိုတဲခိုတယ်ဆိုတဲ့အပြုမူကတော့မြန်မာနိုင်ငံရေးအတိုက်ခံအတိုင်းဝိုင်းကိုမထီမဲ့မြင်ပြုမှုလို့မြင်ပါတယ်။ဒါကျွန
်တော်တို့ဒီအတိုင်းဝိုင်းထဲမှာရောနောက်မြန်မာပြည်သူလူထုကြားမှာရောဒါကတော့ဟိုတော်တော်လေးဟိုအံ့ဩစရာကိစ္စလို့ဖြစ်သွားတယ်လေ။ဘာလို့လဲဆိုတော့ဟိုနေပြည်တော်မှာအခြားရွေးချယ်ပြီးတော့တဲစရာဟိုတယ်တွေလည်းရှိနေတဲ့အနေအထားမျိုးမှာပေါ့လေ။ဒါကဟိုစမင်မဲဒီဟိုတယ်မှာသွားပြီးတဲသလားပေါ့လေ။အဲအဲ့ဒီလိုယူဆမှုတွေလည်းပဲရှိနေပေါ့။အဲကျွန်တော်အမြင်အားဖြင့်တော့နော် session ထဲမှာဘလို့ပဲပေါ့လေ။ဟိုချွင်းချက်တွေပါတော့ညာလေးပဲပေါ့လေ။ဒီ session list ထဲမှာဖြစ်နေတဲ့ဒီ crony လုပ်ငန်းရှင်ပိုင်တဲ့ hotel မှာတော့မတဲတယ်လို့မြင်တယ်။အဲ့လိုတဲတာဟာအဲကျွန်တော်အများအားဖြင့်ဒီမြန်မာပြည်သူလူထုနဲ့တော့မြန်မာဒီနိုင်ငံရေးအတိုက်ခံအင်အားစုတွေအပေါ်မှာဟိုမထီမဲ့မြင်ပြုတဲ့သဘောတက်ရောက်တယ်လို့ကျွန်တော်အဲ့လိုမြင်တယ်ဗျ
။ဒေါက်တာရံမျိုးသိမ့်ပါရှင်။ARD editor ချုပ်ဦးအောင်စောကလည်းအမေရိကန်ပြည်ထောင်စုအနေနဲ့ဥစော်စော်အပါအဝင်ကြံတဲ့လုပ်ငန်းရှင်တချို့ကိုအမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုစည်းရင်းထဲကနေပယ်ထုတ်ဖို့ဆွေးနွေးခဲ့ပြီးဖြစ်ဟန်တူတယ်လို့ယူဆပါတယ်
။ဟောဒီဥစော်စော်အပါအဝင်အထက်မှရှိတဲ့တိုက်ကွန်းတွေတော်တော်များများနဲ့အမေရိကန်အစိုးရကတိုင်ယုံမှရှိတဲ့တမန်ကြီးတွေအပါအဝင်စကားတွေ့ဆုံပြောပြပြီးဆိုတာမနစ်ကကလေးဖြစ်ပါတယ်။ဆိုတော့သူတို့လေ့လာနေတယ်။နောက်ပြီးတော့ဒီ US ကသွားတဲ့ဒီကျွန်တော်ထင်တယ်ဒီ Treasury Department နဲ့အဲ့ရသွားတဲ့နှစ်ကသွားတဲ့ကြီးစင်တခုမှလည်းတိုက်ကွန်တချို့ရဲ့နာမည်တော့ကျွန်တော်လည်းပြောလို့မရဘူးပေါ့လေ။တိုက်ကွန်တချို့ရဲ့ဒီကျွန်တော်တို့ရေးခဲ့ဘူးဒါတော့အဲတိုက်ကွန်တချို့ရဲ့ဒီ account တွေသူတို့ bookkeeping system တွေနဲ့ပတ်သက်ပြီးတော့ audit လုပ်သွားလုပ်တာမျိုးတွေရှိတယ်လို့ကျွန်တော်ကြားရတယ်ပေါ့လေ။အဲ့တော့ကျွန်တော်တော့ assume ပေါ့လေ။ဟိုဥစစော max company ကိုလည်း US ကဝင်ပြီးတော့အဲ့လိုမျိုး audit လုပ်ပြီးပြီလို့ကျွန်တော်အဲ့လိုပဲတုံ့တက်မိပါတယ
်ဥအောင်စောပါရှင
်တော်ရရှိမြတ်ညာအမေရိကန်နိုင်ငံရဲ့ဝန်ကြီး John Kerry ဟာသူတို့နိုင်ငံကအတန်းခတ်အရေးယူထားတဲ့လုပ်ငန်းရှင်ကြီးတူဦးရဲ့ hotel မှာစခန်းချတဲခုသွားခဲ့ပါတယ်ဆိုတော့ကအမေရိကန်တို့ကမြန်မာနိုင်ငံအပေါ်မှာပြစ်မှတ်ထားအရေးယူမှုတွေလုထားစေပါဆိုတဲ့ကိစ္စဟာဘလောက်လင်းနေမှုရှိပါသလဲလူကြကောင်ယုံလုပြနေတာလားတကယ်ကောထိရောက်မှုရှိရလားဆိုတာတွေကိုအခုလာမယ့်စနေညတိုက်ရိုက်လေးဆိုင်အစီအစဉ်မှာဆွေးနွေးကြအောင်ပါသောရရှိမြတ်ခင်ဗျာပါဝင်ဆွေးနွေးလိုတဲ့သူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါရစေ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1323925994 fax number 1323925992ဖြစ်ပါတယ် email လိပ်စာကတော့burmese@voanews.com ဖြစ်ပါတယ်ဒ တရားပဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နယ်လေးပြဖို့နိုင်ကြပါရခင်ဗျာပဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ
် Viewer American အသံရဲ့ဗုဒ္ဓဖူးနေ့ညမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်စကိုင်းတိုင်းကမ်ဘလူဘက်ကသတင်းတွေကိုတင်ပြပေးကြပါတယ်စကိုင်းတိုင်းကမ်ဘလူးမြို့နယ်ထဲမှာရှိတဲ့ရွာတော်တော်များများပါဝင်စကိုင်းတိုင်းတွေကလဲရမြေသိန်းစီခံရသူတွေစုပေါင်းပြီးတော့လဲသမားအင်အားထောင်နဲ့ချီပြီးစကိုင်းတိုင်းကမ်ဘလူးမြို့ကအစိုးရဌာနဆိုင်ရာရုံးနေရဲ့ရှေ့မှာဆန္ဒပြခဲ့ကြပါတယ်။မအေးမာကအသေးစိတ်ပြောပြပေးပါရှင်
။နှစ်ပေါင်း20ကျော်ကတည်းကစစ်လေကျင်အကွင်းအဖြစ်သိမ်းဆီးထားခဲ့ပြီးတဲ့နောက်တီးစားကချပြီးလယ်သမားတွေကိုပြန်ငှားစားနေတဲ့အတွက်ကမ်ဘလူးမြို့နယ်ကလယ်သမားတွေဟာပြီးခဲ့တဲ့ဇွန်လကစပြီးထွန်းနှုံးတိုက်ပွဲလုပ်ပြီးတောင်းဆိုခဲ့တာပါဒီအတွက်လယ်သမား90ကျော်ဟာဖမ်းဆီးထောင်ချခံထားရတယ်လို့လယ်သမား300ခန့်ဟာလည်းတရားရင်ဆိုင်နေရဆဲဖြစ်ပါတယ်ဩဂုတ်လ23ရက်နေ့မှာတော့ကမ်ဘလူးမြို့နယ်မှာလယ်သမားတွေတောင်းနှဲချပြီးဆန္ဒပြဖို့ခွင့်ပြုမိန့်တင်ခဲ့ပေမဲ့တားဆီးမှုတွေရှိခဲ့တာကြောင့်ထောင်ကနန်းလောက်သာလာရောက်နိုင်ကြောင်းဆန္ဒပြပွဲကိုဦးဆောင်သူတို့ကပြောပြပါတယ်
အဲတော့မကြောပါဘူးခင်ဗျာခဏဟိုကဖိတ်ကြီးရဖိနေသူခင်ဗျကလာတဲ့အခွဲလဲဟိုမူးရိုးပေါင်းကမိုးရွာလို့ဆိုပြီးတော့လမ်းပိတ်ထားတဲ့ဒီဘက်ကိုဆက်ထွက်နိုင်တယ်ခင်ဗျာဒီမှာကျွန်တော်တို့2000ကျော်3000လောက်ပဲရှိနေခင်ဗျာပြင်းမရှိပဲနဲ့ပြင်းမရှိရထောင်ချထားတဲ့တောင်သူတွေနဲ့တကြွလှောက်ရှားသူကျွန်တော် FN တောင်ကဥပေါင်းထွန်းထောင်ချထားတဲ့တောင်သူ59ယောက်ကိုအမြန်ဆွတ်ပေးဖို့ရရဲ့စစ်တပ်ကတင်ထားတော့လေယာဉ်မြေများကိုမူလပိုင်ခြင်းများကိုပြန်လည်ပေးရမယ်အဲနောက်အခု3ချက်ကတော့အခုဒီတမတော်မှတောင်သူတွေမူလတောင်သူတွေဆက်ပြုတ်ထားတဲ့ဒီနာနေချက်ဆိုင်ထားတာကိုရပ်တန့်ပေးပြီးတော့ကျွန်တော်တို့ဒီအားလုံးကအခုတရားစွဲဆိုခံထားရတဲ့ဟိုအမှုမြန်အမြန်ဆုံးပြန်လည်ပေးဖို့အဲ့အဓိကအဲ့ချက်5ချက်နဲ့ကျွန်တော်တို့ကဆန္ဒပြ
ကမ်ဘလူးမြို့နယ်အတွင်းမှာထုံနှုံးတိုက်ပွဲလုပ်တဲ့အတွက်စစ်တပ်ကတနက်တည်းနဲ့ပြစ်ခတ်မှုတွေလုပ်ပြီးအခြေအနေတွေတင်းမာခဲ့တာပါ။ဇူလိုင်လ18ရက်နေ့ကစပြီးကမ်ဘလူးမြို့နယ်တရားရုံးကနေထွန်းနှောင်းတိုက်ပွဲလှုပ်ဆောင်ခဲ့တဲ့တောင်သူ90ကျော်ကိုအနှိမ့်ဆုံးပြစ်ဒဏ်3လကနေအမြင့်ဆုံးပြစ်ဒဏ်3နှစ်အထိထောင်ဒဏ်ချမှတ်ခဲ့ပါရယ်။လယ်သမားတွေအနေနဲ့သူတို့လယ်တွေပြန်ရရေးအတွက်လှုပ်ဆောင်တဲ့အခါမှာအခက်အခဲတွေကြန့်ကြာမှုတွေကဘာတွေဖြစ်နေတယ်လဲဆိုတာကိုပြည်ထောင်စုလွှတ်တော်မြေယာကော်မတီရဲ့အဖွဲ့ဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလှဆွေကိုလည်းဆက်သွယ်မေးမြန်းကြည့်ခဲ့ပါရယ်။
တောင်သူတို့ဒီကအပေါ်ပေါက်ရှင်းပြမယ်လမ်းကြောင်းအမှန်ကိုဟိုလွတ်တော်ကိုယ်စားလှယ်ကြီးကညွှန်ပြပေးတယ်အဲ့ဒီစကိုင်းထဲမှာရှိတဲ့လွတ်တော်ကိုယ်စားလှယ်ကြီးလေကိုလူတွေပြဿနာမဖြစ်အောင်ချုပ်တယ်မကြအောင်ရတရားတွေပြရအောင်မရတဲ့မရတဲ့ဘာကြောင့်မရဘူးဆိုတာကိုပြန်ရှင်းပြပေးဖို့လွတ်တော်ကိုယ်စားလှယ်ကြီးမှာတာဝန်ရှိသလိုအစိုးရပိုင်းပုဂ္ဂိုလ်တွေမှာလည်းတာဝန်ရှိတယ်ဗျအ
ခုလက်ရှိဖြစ်နေတဲ့ပေါ့နော်ဒီတောင်သူတွေသမားတွေကဒီတိုင်းအစင်လိုက်ကိုဖြည့်ရှင်းဖို့တက်စောင့်နေရမယ်ဆိုရင်သူတို့အတွက်ပေါ့နော်ဆိုင်ပြိုးဖို့တွေပါလေအခက်ခဲတွေရောမရှိနိုင်ဘူးလားရှင
်အဲ့တော့သမရကိုယ်တိုင်ကပြောတယ်လွတ်တော်ကိုယ်စားလှယ်ကြီးနဲ့ဒီကအစိုးရပိုင်းနဲ့ဥပောက်ဆောင်ရပြီးတော့အများဆုံးလုပ်ပါဆိုပြီးတော့သမရကြီးကိုယ်တိုင်ကအဲကျွန်တော်တို့ပြောတာရှိတယ်ဒေသကလွတ်တော်ကိုယ်စားလှယ်တွေကကူညီပါတောင်းလို့လက်ထဲကိုအပြည်ပြန်ပေးဖို့တရားစီစစ်လိုက်ပါဆိုပြီးတော့လွတ်တော်ကိုယ်စားလှယ်တွေနဲ့ပူးပေါင်းဆောင်ရပြီးတော့အစိုးရပဲကျွန်တော်တို့ဆိုတော့ဒီမှာတော့အပူပေါင်းဆောင်ရတယ်ဗျကျွန်တော်မကွေးတိုင်းမှာဆိုတော့ကျွန်တော်ကမိရဒေအမေမှာကျွန်တော်ဖွဲ့ခေါင်းဆောင်ဆိုတော့ကျွန်တော်ဖွဲ့မှာ6ယောက်ရှိတယ်အစိုးရပဲကိုသွားတွေ့တယ်ဝန်ကြီးချုပ်ဆိုရင်ဝန်ကြီးချုပ်ပေါ့နော်ခရိုင်အစိုးရမှုမြို့နယ်အစိုးရမှုဌာနဆိုင်အကုန်တွေ့ပြလို့ရှိရင်ကျွန်တော်ချက်ချင်းဥပမာလွတ်တော်တင်သိတာတည်းမတင်သိတာတော့ဝန်ကြီးဌာနကြတော့လေကျွန်တော်တခါတည်းကဝန်ကြီးဆောင်ဒါလိုက်ကျွန်တော်ဆက်သွင်းလိုက်ဒီလိုပဲဒီဟာခရိုင်ပြန်မရင်ကောင်းနေဆိုပြီးတော့ကျွန်တော်ပြေးလိုက်အဲ့လိုမျိုးလုပ်တဲ့ခါမှာအီးနေနေနဲ့လူကပူပြေးလေတယ
်ဒါပေမဲ့တခြားနေရာတွေမှာကြတော့ကျွန်တော်အဲ့လိုမျိုးပြန်မရကြဘူးလေပြန်မရတ
ော့အလုံးမလုံးလို့ဗျာအလုံးမလုံ
းဟုတ်ကဲ့အလုံးမလုံးလို့ဟုတ်ကဲ့အလုံးမလုံးဘူးဆိုတာဟိုဘယ်သူတွေကအလုံးမလုံးတာလဲ
လွတ်တော်ကိုယ်စားလှယ်ရဲ့အတော်ဝင်ရှိတဲ့အဲဌာနဆိုင်ရာရဲ့အလုံးမလုံးတာ
လွတ်တော်မှာပေါ့နော်ဒီဟာနဲ့ပတ်သက်ပြီးတော့လေသမားတွေဒီသူတို့ညီရောင်ပြန်ပေးရေးအတွက်ပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့အငယ်တွေတင်ပြတာဆွေးနွေးတာမျိုးတွေဘာတွေနဲ့လုပ်ထားရရှိလဲရှင
်ကျွန်တော်တခုတင်ပြချင်တာကဗျာဗီဒီယိုကိုတခုပြောချင်တာဒီသူသိဆိုရင်အစိုးရဟာဒီသိနေအစိုးရမဟုတ်ဘူးဒီပြန်ပေးတဲ့အစိုးရဖြစ်တယ်ဦးသိစိန်ဆိုတော့လည်းဒါမှသိနေတာဒါမှမရှိဘူးထဲထဲကလည်းပြီးတာကြည့်ပဲ
တက်မတော်ကတော့တက်ပိုင်မြေဖြစ်သိမ်းထားတဲ့လယ်မြေတွေတဲကလမ်းပြေအေကပေါင်းတသိန်းကျော်ကိုပြန်လဲဆွတ်လွတ်မှာဖြစ်ကြောင်းဖေဖော်ဝါရီလတုန်းကကြေညာထားသလိုတက်ပိုင်မြေဖြစ်သိမ်းဆီးထားတဲ့မြေအေကပေါင်း9သိန်းလောက်ရှိတယ်လို့လည်းတရားဝင်ပြောဆိုချက်တွေရသိရပေမဲ့ဒီထက်မကလည်းရှိနေတယ်ဆိုပြီးလယ်သမားရေးလှုပ်ဆောင်နေသူတွေကပြောဆိုနေတာပါတက်ပိုင်မြေကိုကျူးကျော်တယ်ဆိုပြီးတရားစွဲဆိုခံနိုင်ရတဲ့လယ်သမားတွေလည်းရာခိုင်နှုန်းမှာရှိနေစေဖြစ်တယ်လို့သူတို့လယ်ယာမြေတွေပြန်ရဖို့အတွက်ကြိုးစားကြတဲ့လယ်သမားအတော်များများဟာဖမ်းဆီးထောင်ချတရားစွဲဆိုခံရမှုတွေကအစိုးရတစ်လက်ထက်မှာများပြားလာတယ်လို့လည်းနိုင်ငံရေးအကျဉ်းသားရေးလှုပ်ဆောင်နေသူတွေကဆိုပါတယ်ရှင်
မရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့နိုင်ငံတကာသတင်းတစ်ပုဒ်တင်ဆက်ပေးကြပါမယ်ကြားရီမျိုးမတုံအောင်ထိမ့်သိမ့်နိုင်မှုကဘာတဝန်းဝိုင်းဝန်းကြိုးပမ်းနေပေမဲ့တိုင်းရင်းစေးအတွက်ကြားအစိတ်ပိုင်းနေတရားမဝင်ရောင်းဝယ်ဖောက်ကားမှုတွေမှာတော့စိုးရင်စရာကောင်းလောက်အောင်ကြီးထွားလာနေတယ်လို့တော်ရိုင်းတိရစ္ဆာန်ထိမ့်သိမ့်ရေးလှုပ်ရှားသူတွေကသတိပေးပြောဆိုနေကြပါတယ်အထူးသဖြင့်ချမ်းသာတဲ့အာရှနိုင်ငံတွေမှာကျွဲဝမှုလက္ခဏာအဖြစ်နဲ့ကြားရဲ့အစိတ်ပိုင်းတွေကိုသုံးဆွဲလာနေကြတာဟာလည်းပြဿနာတစ်ခုဖြစ်လာနေတယ်လို့ဆိုပါတယ်ဒီအကြောင်း AP ရဲ့သတင်းဆောင်မကိုတော့ကိုအောင်လင်ဦးကပြောပြပေးမှာဖြစ်ပါတယ်ရှင်
အရှတ်တော်ကတိုင်းရင်းစီတရားမဝင်ရောင်းဝယ်ဖောက်ကားမှုတွေဟာကြားတော်ဝါရီမြို့တုံးမဲ့နောက်ထပ်အန္တရာယ်တစ်ခုဖြစ်လာနေတဲ့အကြောင်းတောင်းထွေးဆန်ထင်းသိအဖွဲ့ကြီးတစ်ခုဖြစ်တဲ့ဖန်တာရာကသတိပေးလိုက်တာပါထိုင်းနဲ့အင်ဒိုနီးရှားတို့လိုအရှတ်တော်အရှတ်နိုင်ငံတွေမှာတောင်းထွေးဆန်ထင်းသိရေးကျိုးပမ်းမှုတွေအရှိန်ကောင်းလာနေပေမဲ့ထွေးဆန်စိတ်ပိုင်းမှောက်ခိုးရောင်းဝယ်မှုတွေကတော့စိုးရင်စရာအဆင့်ထိရောက်နေတယ်လို့လည်းပြောပါတယ်ကြားခန္ဓာကိုယ်စိတ်ပိုင်းတွေနဲ့ဖော်ဆက်ထားတဲ့ဈေးဝါးတွေကိုဂုံဖြစ်ဝယ်ယူစားသုံးမှုတွေပုံများလာရကဒေါ်လာတန်ပေါင်းထောင်ကနန်းချီရောင်းဝယ်ဖြစ်နေတဲ့ဈေးကွက်ကြောင့်ကြားမျိုးမတွန်းအောင်ထိမ့်သိမ့်နိုင်မှုအခက်တွေ့နေရတယ်လို့လည်းဖန်တာရာအဖွဲ့ရဲ့အမှုဆောင်အရာရှိချုပ်အလန်ရာဗင်နိုဝစ်ကပြောပါတယ
် And specifically the Chinese medicinal trade has just been increasing it's been skyrocketing really
အရှာတိုင်းရင်းစေးရောင်းဝယ်ဖောက်ကားမှုတွေအထူးသဖြင့်တရုတ်ဆေးကုန်သွယ်မှုတွေပိုတိုးလာနေရပါအကြီးအကျယ်ကိုများလာတာပါတရုတ်နဲ့တခြားအာရှနိုင်ငံတော်တော်များများချမ်းသာလာတဲ့အမျှဒီကိစ္စလည်းကြီးထွားလာနေတာဖြစ်ပါတယ်
။အာရှတလောမှာလွန်ခဲ့တဲ့ရာစုနှစ်တစ်ခုလောက်တုန်းကတော့ကြားရိုင်းကောင်ရီတသိန်းလောက်ရှိခဲ့ပေမဲ့လည်းဒီကနေ့အချိန်မှာတော့ခန့်မှန်းချီကောင်ရီ3200လောက်သာကျန်ပါတော့တယ်။မြန်မာနိုင်ငံမှာတော့ကြားမျိုး3000လောက်ဖြစ်နေတာကြောင့်မှောက်ခိုးဈေးကွက်တဲ့အထိရောက်နိုင်တဲ့အခြေအနေမျိုးတော့မရှိတော့ဘူးလို့ပတ်ဝန်းကျင်နဲ့တော်ရင်တွေးဆန်ထင်းသိရေးကျွမ်းကျင်သူဦးတင်တန်းကပြောပါတယ်
။ကျွန်တော်တွေ့ကြုံရကြားမရှိတော့တလို့ဖြစ်သွားပြီပေါ့နော်မြန်မာတပြည်လုံးမှာလေ wild tiger ပေါ့ကျွန်တော်တို့မြန်မာပြည်မှာကြားမွေးတဲ့ farm လည်းမရှိဘူး Thailand တို့တူပြည်လုံးမှာရှိတယ်လို့ကျွန်တော်သိရတယ်ဒါပေမဲ့မြန်မာနိုင်ငံမှာကြားမွေးတဲ့ farm မရှိဘူးခင်ဗျအဲ့တော့ကြောင့်မလို့မြန်မာနိုင်ငံကထွက်တဲ့ကြားကိုဈေးကွက်မှာရှိနေတယ်ဆိုတဲ့ဥစ္စာကိုကျွန်တော်လက်မခံဘူးဒါဖြစ်လို့အကုန်တလို့ဖြစ်သွားပြီလွန်ခဲ့တဲ့ဟာ share လက်ကလာကျော်ကျော်လောက်ဒီမှာကိုတော်တော်ကုံသွားတာပေါ့နော်ကြောက်ရွံ့ကောင်းလောက်အောင်ဆုပ်ယုံနေတယ်နောက်ဒီလွန်ခဲ့တဲ့နှစ်တည်းကဆိုရင်တတော်ကြီးလည်းအားကြီးခုတ်ကြတယ်ပေါ့နော်တောကြီးဟက်ပီတက်လည်းပြက်လာတယ်တောထဲမှာရှိနေတဲ့ဟာဥမာဆိုကြပါလို့ဆတ်တို့ပါလို့တော်တော်ကိုရှားသွားပြီပေါ့နော်အဓိကသားကောင်ပေါ့ကြားရဲ့ဆိုတော့အခြေခံကြားလို့စားတော့မှာတတော်ကြီးလည်းနေပါလာတော့တာမအဖြစ်ကိုကြားဒီနေကြမှာရှိနေတော့မျိုးပေါ်ကိုခရင်တဲ့အနေထားတောင်ရောက်လာပါတယ်ကြားရင်းမြေဆိုင်နဲ့ပတ်ဝန်းကျင်မှာ
ဒီကနေ့ချိန်မှာတော့ဘင်္ဂလားကျား၊အင်ဒိုချိုင်းနာကျား၊ဆူမထရာကျား၊အမူရာကျား၊မလယံကျားနဲ့တောင်တရုတ်ကျားဆိုပြီးမျိုးစစ်6မျိုးသာကျန်တော့ပြီးနောက်ထပ်3မျိုးကတော့လွန်ခဲ့တဲ့နှစ်ပေါင်း80လောက်ကတည်းကမျိုးတုံးပြောက်ကွယ်သွားခဲ့တာပါ။ဒါကြောင့်လဲကျားတွေမျိုးပြုတ်မကုန်စေဖို့အစိုးရတွေအနေနဲ့တာဝန်ရှိတယ်လို့လဲဖန်တာရာအဖွဲ့ရဲ့အမှုဆောင်ရာရှိချုပ်ရာဗင်နိုဝစ်ကပြောပါတယ
်။ Areas which still have tigers have to better protect their tigers.They have to lock up those areas.
ကြားရီကြံနေသေးတဲ့နေရာတွေမှာကြာကြာနာနာထိန်းသိမ်းစောင့်ရှောက်ဖို့လိုအပ်ပါတယ်။ဒီနေရာတွေကိုတမ်းမြစ်ပိတ်ဆို့ပြီးအမဲလိုက်တာ၊ကျူကျော်ဝင်ရောက်တာ၊စားဖို့သတ်ဖြတ်တာမျိုးတွေကိုလည်းလုံးဝလက်မခံဖို့လိုအပ်ပါတယ်
။သဘောပေါက်ချင်းထိန်းသိမ်းရင်နိုင်ငံတကာအဖွဲ့ IUCN ကတော့ကြားရီကိုမြို့တုံးမဲ့အန္တရာယ်ရှိတဲ့သတ္တဝါအဖြစ်အနီရောင်စင်းမှာထည့်သွင်းထားတာပါ။ကြားရိုင်းတွေကြံရှိနေသေးတဲ့တိုင်းပြည်တွေထဲမှာတော့မြန်မာ၊အိန္ဒိယ၊တရုတ်Bangladesh, Indonesia, Nepal, Bhutan, Malaysia နဲ့ Russia ပါဝင်နိုင်ငံပေါင်း17နိုင်ငံပါဝင်ကြပါတယ်ခင်ဗျာ
။ကိုအောင်လွင်ဦးပါရှင်။ဗုဒ္ဓဘူးညအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြမြမမီဒီယာမြင်ကွင်းမြမအရေးသုံးသက်ချက်နဲ့အားကစားခန္ဓာတို့ကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com voiceofamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့ August 13ရက်ဗုဒ္ဓဘူးနေ့ညပိုင်းထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုဒုတိယပိုင်းစီစဉ်ကိုတော့လှိုင်းဒိုမီတာ25 kHz 1213ညလှိုင်းဒိုမီတာ32 kHz 1265လှိုင်းဒိုမီတာ51 kHz 9325တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဗုဒ္ဓဘူးနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ခန္ဓာတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့ရှိတဲ့အထက်အရင်ဆုံးနားဆင်ရမှာကတော
့ Media လောကအနေနဲ့ကဒီလိုခရိုနီတယောက်ရဲ့ဟာကနှောင်ကျိုးကင်းလိမ့်မယ်လို့ကျွန်တော်ကတော့ကျွန်တော်တယောက်တည်းအယူဆပါဘောနော်အဲ့ဒါနှောင်ကျိုးကင်းလိမ့်မယ်လို့
မကြခင်ထုတ်လွှင့်ပေးမယ်မြမမီဒီယာမြင်ကွင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်နောက်ပိုင်းမှာလည်းမြမအရေးသုံးသက်ချက်ကိုနားဆင်ရဖို့ရှိသလိုတပတ်အတွင်းအားကစားသတင်းတွေနဲ့ပတ်သက်လို့စူးစီးတင်ပြထားတဲ့အားကစားကဏ္ဍကိုလည်းနားတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့မြမမီဒီယာမြင်ကွင်းကိုတင်ဆက်ပေးပါမယ်ဒီသတင်းပတ်အတွက်မြမမီဒီယာမြင်ကွင်းအစီအစဉ်မှာဆိုရင်တော့ဘကိုးမြို့ပေါ်မှာ35နှစ်တာကာလအတွင်းဆိုးဆိုးဝါးဝါးရေကြီးမှုတွေကြုံနေရတဲ့အကြောင်းနောက်နာမည်ကြီးခရိုနီတူကမြမမီဒီယာဖွံ့ဖြိုးရေးအတွက်ဒေါ်လာငွေတသန်းလှူဒန်းမယ်လို့ထွက်ပေါ်နေတဲ့သတင်းအဆရှိတဲ့အကြောင်းတွေကိုတင်ပြပေးထားတာဖြစ်ပါတယ်။မအိမ်ခိုင်ဦးရေးသားတင်ဆက်ထားတာကိုဦးဆံမွေကကူညီတင်ပြပေးထားပါတယ်ရှင်။
ဂူဒီဘာမှာရုပ်တံလိုင်းတွေနဲ့ရေဒီယိုသတင်းစာဆောင်အများစုမှာအရေးကြီးဖော်ပြနေတဲ့သတင်းကတော့ဘကိုးမြေကြီးတဲ့သတင်းပဲဖြစ်ပါတယ်။ဘကိုးမြစ်ဟာ35နှစ်တာကာလအတွင်းမှာစိုးရိမ်ရေမှတ်အထက်စရုပ်ထအမြင့်ဆုံးရောက်ရှိခဲ့တယ်လို့မိုးလေဝသဌာနရဲ့ခန့်မှန်းချက်အရသတင်းတွေမှာဖော်ပြခဲ့ကြပါတယ်။နှစ်တိုင်းလိုလိုရေကြီးနေကြဖြစ်တဲ့ဘကိုးမြစ်ဟာဒီနှစ်မှာတော့စိုးရိမ်ရေမှတ်အထက်တော်တော်ကျော်ခဲ့တာကြောင့်အနှိမ်ပိုင်းရပ်ကွက်တွေမှာရှိတဲ့လူနေအိမ်တွေစိုးစိုးရွာရွာရေလွှမ်းခဲ့တာကိုခံရပါတယ်။ဘကိုးမြစ်နေထိုင်သူတွေအတွက်ဘကိုးမြစ်တမကတန်လွင်မြစ်ရေကလည်းစိုးရိမ်ရေမှတ်အထိမြင့်တက်လာခဲ့တယ်လို့သတင်းတွေမှာတွေ့ရပါတယ်။နောက်စိတ်ဝင်စားစရာအကြောင်းအရာတစ်ခုကတော့မီဒီယာလောကမှာလူပြောများနေတဲ့မြန်မာပြည်ကစစ်ကောင်းဆောင်လေးနဲ့ပေါင်းပြီးတော့ချမ်းသာကြွယ်ဝနေတဲ့စီးပွားရေးလုပ်ငန်းရှင်ခရိုနီတဦးဖြစ်သူဦးတေစာကမီဒီယာလောကဖွံ့ဖြိုးရေးအတွက်ဒေါ်လာတစ်သန်းလှူဒန်းမယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ဒီလိုနာမည်မကောင်းတဲ့ခရိုနီတဦးကသတင်းမီဒီယာလောကအတွက်ဒေါ်လာတစ်သန်းလှူမယ်ဆိုတာဟာဘလို့ရည်ရွယ်ချက်လဲဆိုတဲ့မေးခွန်းမျိုးမီဒီယာလောကမှာထွက်ပေါ်လာစေပါတယ်။သတင်းမီဒီယာတွေကသူ့ကိုအကောင်းဘက်ကနေရှုမြင်လာအောင်ဖော်ပြပေးစေချင်လို့လားသူနဲ့ပတ်သက်တဲ့မကောင်းသတင်းတွေဖော်ပြဖို့ကြုံလာရင်လက်ချောင်ရအောင်မျက်နှာနာရအောင်လှုပ်ထားတာလားဆိုတဲ့တန်တရားတွေရှိနေကြပါတယ်။တချို့ကတော့သတင်းမီဒီယာလောကမှာကောင်းကျိုးမလုပ်ခင်ကိုကျင်လျာစီးပွားရေးနယ်ပယ်မှာပဲကျင့်ဝတ်တိတ်ခါနဲ့ညီတဲ့လှုပ်ဆောင်မှုမျိုးလူမှုတာဝန်သိတဲ့စီးပွားရေးလုပ်ငန်းမျိုးကိုအရင်လှုပ်ကင်ပြစေခြင်းတဲ့သဘောမျိုးပြောဆိုနေကြတာလည်းတွေ့ရပါတယ်။မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီရဲ့ထွေထွေအတွင်းရေးမှူးဦးကျော်မင်းစွေကတော
့မီဒီယာလောကအနေနဲ့ကဒီလိုခရိုနီတယောက်ရဲ့ဟာကနှောင်ကျိုးကင်းလိမ့်မယ်လို့ကျွန်တော်ကတော့ကျွန်တော်တယောက်တည်းအယူဆပါတော့။အဲ့ဒါနှောင်ကျိုးကင်းလိမ့်မယ်လို့ကျွန်တော်မထင်ဘူး။ဒါနဲ့ပတ်သက်ပြီးတော့နောက်ပိုင်း၆ထားညတာရတာဒီမျက်လာဟိုအကြောင်းကိစ္စကြီးငယ်ကြုံလာလို့ရှိရင်ဒီဟိုထည့်သွင်းစဉ်းစားရတဲ့ဟာတွေအလှရှင်မျက်နှာကြီးကြည့်လာရတဲ့ဟာတွေပေါ်လာမှာလေ။အဲ့တော့ဒါကတော့ကျွန်တော်ထင်တယ်ပြဿနာရှိနိုင်တဲ့ကိစ္စလို့ထင်တယ်။ဒီလိုလောက်တာမျိုးကတော့ကျွန်တော်တို့ကတော့ကြိုးစားတယ်။ဒါပေမဲ့ဒီလိုလှုပ်ချင်နေဆိုရင်တော့ကျွန်တော်အနေနဲ့ကြမ်းပေးချင်တာအမီမဖော်ဘဲနဲ့စီနာတန်တန်နဲ့လှုပ်တင်နေ။နော်လှုပ်ဟိုပို့ပြီးတော့ကျွန်တော်အနေနဲ့အကြံပြုချင်တာတော့ကို့စီးပွားရေးနယ်ပယ်စီးပွားရေးလောကထဲမှာဟိုဒီလိုကျင့်ဝတ်နဲ့ညီတဲ့တမာစီဝါကြတဲ့အတတ်ပညာကိုခြေခံပြီးတော့နော်သူ့ပဲကိုယ်ပဲမြန်မြန်တက်တက်စဉ်းစားတတ်တဲ့စီးပွားရေးလုပ်ငန်းတမာကောင်းတွေပေါ်လာအောင်အရင်လှုပ်ပါအောင်လို့ဟိုအကြံပေးချင်တယ်
မြန်မာမီဒီယာလောကနဲ့ပတ်သက်တဲ့တခြားသတင်းတစ်ပုဒ်ကတော့ထောင်နှံ10နှစ်စီချမှတ်ခံထားရတဲ့ Unity သတင်းချန်နယ်ကအမှုဆောင်အရာရှိချုပ်နဲ့သတင်းသမားစုစုပေါင်း5ဦးရဲ့အမှုကိုလာမယ့်ဩဂုတ်လ28ရက်နေ့မှာအယူခံကြားနာဖို့ရှိနေပြီးတော့အစိုးရအနေနဲ့တစုံတရာပြစ်ဒဏ်ပြောင်းလဲပေးလိမ့်မယ်လို့မျှော်လင့်နေကြပါတယ်။ဒီကိစ္စကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့ကုလသမဂ္ဂလူ့အခွင့်အရေးကိုယ်စားလှယ်ကလည်းအဲ့ဒီဖြစ်ရပ်ကိုအလေးထားပြီးတော့ပြောဆိုခဲ့တယ်လို့အာဆီယံအစည်းအဝေးလာတက်တဲ့အမေရိကန်နိုင်ငံသားကြီးဝန်ကြီးဂျွန်ကယ်ရီကလည်းဒီကိစ္စကိုရည်ညွှန်းပြောဆိုခဲ့ပါတယ်။ Unity သတင်းတောက်တွေပြစ်ဒဏ်ချခံရတာတလားပြည့်တဲ့နေ့တုန်းကရွှေဒဂုံဖျားရဲ့အရှိတ်အမုတ်ကျေးသွန်းဖျားမှာသတင်းတောက်20ခွင်းကျင်ကစူတောင်းပွဲပြုလုပ်ခဲ့ကြပါတယ်။အဲ့ဒီလိုစူတောင်းပွဲကိုဥဆောင်ပြုလုပ်ခဲ့သူတွေကအပါဝင်ဖြစ်တဲ့မတ်ရွှေမုံက ဆူတောင်းပွဲလုပ်ရတဲ့ရည်ရွယ်ချက်ကိုအခုလိုပြောပြပါတယ်
။ဟုတ်ဒီနေ့ဒီမွန်တဲနေသတင်းစာနယ်ကသတင်းတော့တွေလက်ရှိဆန်းစည်းထောင်ချခံရတယ်။နောက်ပြီးတော့ Unity သတင်းတော့တွေကအခုဆိုလို့ရှိရင်ဟိုနှစ်ရှည်ထောင်နဲ့အလုံတန်းတဲ့ထောင်နဲ့ချခံရတယ်။လက်ရှိတရားရင်ဆိုင်တဲ့သတင်းသမားတွေလည်းရှိတယ်ပေါ့နော်။အော်အမှုခွဲမယ်လို့ပြောထားတဲ့ဒီသတင်းသမားတွေရဲ့ပုံမှန်စစ်ရှိကိစ္စကလည်းရှိနေသေးတယ်။အဲ့တော့ဟိုဒီကိစ္စတွေအားလုံးနဲ့လွှမ်းဆုံပြီးတော့အခုဒီနေ့ပေါ့နော်ဟိုစူတောင်းပွဲလုပ်တာပေါ့ဒီနေ့ကတော့တကယ်တမ်းပြောလို့ရှိရင်ဒီ Unity တကသတင်းတောက်တွေကိုအမိန့်ချခဲ့တာပေါ့ထောင်နဲ့ဆယ်နင်းနဲ့နှစ်ရှည်အလုပ်တန်းနဲ့ချခဲ့တာဒီနေ့ဒါတလားတိတိပြည့်တဲ့နေ့မှာသတင်းတောက်တွေစိတ်ကြူကိုယ်တူနဲ့အားလုံးပူးပေါင်းပြီးတော့ဒါဒီစူတောင်းပွဲလေးကိုလုပ်ခဲ့တယ်ပြီးတော့အလူငွေပေါ့နော်သတင်းသမားတွေအားလုံးရဲ့ဒါဟိုရှိသမျှငွေလေးနဲ့စုဆောင်ပြီးတော့အကုန်လုံးဟိုစူတန်းမှုလုပ်ခဲ့တယ
်မတ်ရွှေမုံပြောသွားတာပါအထက်ကတင်ပြခဲ့တဲ့သတင်းမီဒီယာလောကအတွက်ထောက်ပံ့မဲ့ဒေါ်လာတန်တန်းကိစ္စအကျဉ်းကျခံသတင်းသမားတွေရဲ့ကိစ္စအပြင်အခုတစ်ပတ်ရဲ့တခြားစိတ်ဝင်စားစရာအကြောင်းအရာတွေကတော့အာဆီယံထိပ်သီးအစည်းအဝေးအကြောင်းနှစ်ပေါင်း400ကျော်ကလေးကနစ်မြုပ်နေခဲ့တဲ့ဒမက်ဆီဒီခေါင်းလောင်းကြီးကိုဆယ်ယူနိုင်ဖို့စူးစမ်းနေကြတဲ့သတင်းတွေကတော့အခုတစ်ပတ်သတင်းမီဒီယာတွေပေါ်မှာအများပြားဖော်ပြနေကြတဲ့သတင်းတွေဖြစ်တဲ့အကြောင်းတင်ပြရင်းညီကုန်းချုပ်လိုက်ရပါတယ်
မိုင်းခိုင်ဦးရေးသားတင်ပြပြီးတော့ဥဆံမိုးဝေကူညီတင်ဆက်ထားတဲ့မြန်မာမီဒီယာမြင့်ဝင်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အပတ်စဉ်အခုလိုဗုဒ္ဓဘူးညတိုင်းမှာနားဆင်နိုင်ပါတယ်ဆက်ပြီးတော့ဥကျော်ဇန်သားရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ပြပေးချင်ပါတယ်တရုတ်နိုင်ငံနဲ့အဖွဲ့ဝင်နိုင်ငံတွေတချို့အကြားနယ်မြေအငင်းပွားမှုတွေပြင်းပြင်းထန်ထန်ဖြစ်နေတဲ့အချိန်မှာမြန်မာနိုင်ငံကအာဆီယံဥက္ကဋ္ဌအဖြစ်နဲ့အရေးကြီးတဲ့ဝင်ကြီးများအစည်းအဝေးနဲ့ဒေတာရင်းလုံခြုံရေးအစည်းအဝေးကြီးတွေကိုမကြသေးမီရက်ပိုင်းတွေအတွင်းကလက်ခံကျင်းပခဲ့ပါတယ်။ဒီနယ်မြေအငင်းပွားမှုတွေနဲ့ပတ်သက်ပြီးတော့ဘယ်အတိုင်းအတာအထိတိုးတက်အောင်ဆောင်ရွက်နိုင်ခဲ့ပါသလဲ။နောက်ဒီအစည်းအဝေးကိုကင်တွယ်ကျင်းပတဲ့နေရာများမှာရောဘလို့အဆင့်တန်းမျိုးတွေရှိခဲ့တယ်လဲဆိုတာကို VOA ရန်ကုန်ရုံးက Bureau အကြီးအကဲဒေါခင်စိုးဝင်းနဲ့ဦးကျော်ဇန်သာဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြည့်ကြရအောင်ပါရှင်။
တော်ကင်းဆိုရင်ခင်ဗျာမြန်မာနိုင်ငံဟာအာဆီယံအလှည့်ရဥက္ကဋ္ဌအဖြစ်2004ခုနှစ်ကလက်မခံဘဲညင်ခဲ့တာဟုတ်2014ခုနှစ်မှာလက်ခံဆက်ဖြစ်ပါတယ်အခုပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲသိအရေးကြီးတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးနဲ့ ARF လို့ခေါ်တဲ့အာဆီယံဒေသတွင်းလူငယ်နဲ့ပတ်သက်တဲ့အစည်းအဝေးကြီးဆိုတော့အဲ့ဒါတွေကိုလက်ခံကျင်းပခဲ့ပါတယ်ဆိုတော့ဒီစီဝေးနှစ်ရက်ကိုလက်ခံကျင်းပတဲ့ခေါင်းဆောင်နိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့လှုပ်ဆောင်ချက်မြန်မာနိုင်ငံရဲ့ performance ကိုကျွန်တော်ကဒေါခင်ဆိုဝင်းနဲ့နည်းနည်းဆွေးနွေးကြပါတယ်ဒီနေ့ပထမဆုံ
း
ဒေါခင်ဆိုဝင်းဟာသတင်းသမားတစ်ယောက်အနေနဲ့ပြောပါမြန်မာလူမျိုးတစ်ယောက်ဆိုတာနဲ့သတင်းသမားတစ်ယောက်အနေနဲ့အာဆီယံသတင်းတွေကိုမြန်မာနိုင်ငံနဲ့မကအင်းကြီးချင်းနိုင်ငံတွေမှာလည်းပဲမကြခဏတွားရောက်ပြီးတော့သတင်းယူခဲ့တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်အခုမြန်မာနိုင်ငံမှာရယူရတာနဲ့တနေ့နိုင်ငံတွေမှာလောက်ခဲ့ရတာဘယ်လိုกว่าပါလဲကျင်းနှမှုကိုအရင်ဆုံးပြောပါခင်ဗျာဒီမှာပူကျင်းနှသလားဟိုနိုင်ငံတွေမှာပူပြီးကျင်းနှမှုရှိခဲ့ပါသလ
ားကျမပူမလင်းလေးပဲပြောရလို့ရှိရင်တော့ဟိုကျမရောက်ခဲ့ဘူးရဲ့ဒီစင်ကာပူမှာကျင်းပတဲ့အာဆီယံထိပ်သီးစည်းဝေးအဲနောက်ထိုင်းမှာထွန်ဟင်းမှာကျင်းပတဲ့ထိပ်သီးစည်းဝေးနောက်အင်ဒိုနီးရှားနိုင်ငံဘာလီမှာကျင်းပခဲ့တဲ့အာဆီယံထိပ်သီးစည်းဝေးတွေကျမရောက်ခဲ့ဘူးပါတယ်ဟိုတတင်းနေလည်းပို့ဘူးပါတယ်ဒါပေမဲ့ဒီမှာကတော့တရင်ချက်လက်ကတော်တော်နဲ့မရပါဘူးဟိုကျမရောက်ခဲ့ဘူးတဲ့နိုင်ငံတွေနဲ့စာလို့ရှိရင်တော့တော်တော်လေးကိုအားနေတာတွေ့ရပါတယ်တရင်ပြန်ကြားရေးနဲ့ပတ်သက်လို့ပေါ့နော်တရင်ထုတ်ပြန်မှုနဲ့ပတ်သက်လို့တော်တော်လေးအားနေပါတယ
်ဆိုတော့တရင်နောက်တွေအဓိကတရင်နောက်တွေရဲ့ကျွန်တော်ရဲ့တာဝန်ကတော့အခမ်းအနားတစ်ခုခုကိုတက်တဲ့ဆိုရင်အဓိကဘာကိုပြောသလဲဘယ်ဟာကို top line တင်ပြီးတော့ရေးရမလဲဆိုတော့လူတိုင်းစဉ်းစားတတ်ကြပါတယ်ဆိုတော့တချို့အာဆီယံအစည်းအဝေးမှာကျွန်တော်တို့ကြုံခဲ့ဘူးတဲ့သူတို့ရဲ့အစည်းအဝေးတနေ့ကုန်တိုင်းကျင်းပနေတယ်ဘယ်ဟာကိုသတင်းအဖြစ်ထိကတင်ရမလဲဆိုတာတခါတခါမသိတာမျိုးဖြစ်ခဲ့ရပါတယ်အခုမြန်မာနိုင်ငံမှာအဲ့ဒီပြဿနာမျိုးကြုံရုံပဲလားခင်ဗျာ
ဟုတ်ကဲ့ပါအစည်းအဝေးခုပြီးတော့လိုက်မှာတော့ကြေညာချက်ဆိုပြီးတော့ထွက်လာပါတယ်အဲ့ဒီကြေညာချက်မှာသူတို့ဦးစားပေးပြီးရတာဘသူကဘသူနဲ့တွေ့တယ်ဘယ်နှစ်ယောက်တက်တယ်ဆိုတာဆာမျက်နှာအပြည့်လောက်ပါတာပေါ့နော်အောက်ဆုံးမှာဘာတွေဆွေးနွေးရဲဆိုတာတော့အရင်ကြီးကိုအသေးစိတ်မပါဘဲနဲ့အရင်အချင်းချင်းပြောပဲပြောထားတာတွေ့ရပါတယ်အဲ့ဒီခါကျတော့ကျမတို့လည်းတည်နေပြီးသားပဲဒီစီးပွဲမှာဘာတွေဆွေးနွေးမယ်ဆိုတာအကြမ်းဖျင်းတော့တည်ထားတာပေါ့နော်သူတို့ရဲ့ထုတ်ပြန်ချက်မှာလည်းအဲ့ဒီအကြမ်းဖျင်းလောက်ပဲပါတော့ဘာသတင်းမှရေးလို့မရအောင်ဖြစ်တာပေါ့လေ
တကယ်တော့အာဆီယံနဲ့တရုတ်အကြမ်းမှာတောင်တရုတ်ပင်လယ်ကကျွန်းတွေနဲ့ပတ်သက်ပြီးတော့နယ်မြေအငင်းပွားမှုကိစ္စတွေကကဘာကလည်းစိတ်ဝင်စားတယ်အရေးကြီးဆုံးပြဿနာတွေလို့လည်းသိထားကြပါတယ်ဆိုတော့ဒီကိစ္စကိုဘာဆွေးနွေးတယ်ဘယ်လိုသဘောတူတယ်ဆိုတော့ဘာမှမပြောဘူးပါ
အဲ့ဒီထဲမှာကအာဆီယံနဲ့တရုတ်ဆွေးနွေးဖက်ဆက်ဆံရေးဝန်ကြီးအဆင့်အစည်းအဝေးဆိုပြီးတော့ထုတ်ပြန်တဲ့ကြေညာချက်ပါဒီဥစ္စာအဲ့တော့အဲ့ဒီထဲမှာတောင်ပြုတ်ပြည်နယ်ရေလုံးဝမပါပါဘူ
းသူတို့တကယ်တော့သူတို့ဒီကိစ္စကိုမဆွေးနွေးဘူးဆိုတဲ့သဘောလားခင်ဗျာလို့ခင်ဆိုရင
်အဲ့လိုတော့မဟုတ်ဘူးရှင်တောင်ပြုတ်ပြည်နယ်အရေးမှာသူတို့ကအားလုံးနဲ့ခြုံပြီးတော့ဆွေးနွေးတဲ့သဘောဖြစ်နေတယ်ပြီးတော့ဒီအာဆီယံကဒီတောင်ပြုတ်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့ကျမလည်းဟိုဝန်ကြီးဦးဝန်းနာမောင်လေးနဲ့ဟိုတွေ့ဆုံမိညာကမှလည်းပြောထားတဲ့အတိုင်းပဲသူတို့ရဲ့ကြေညာချက်ထဲမှာတော့တောင်ပြုတ်ပင်လယ်ရေးနဲ့ပတ်သက်ပြီးတော့2012ခုနှစ်ကသူတို့ပြတ်ထန်းခဲ့တဲ့တောင်ပြုတ်ပင်လယ်အရေးမူဝါဒ6ချက်နဲ့အညီကျင့်သုံးသွားမယ်ဆိုပြီးတော့ဟိုပြောထားပါတယ်သူတို့ရဲ့ဒီပူတွဲကြေညာချက်ထဲမှာလေ
ဟုတ်ကဲ့ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘလောက်သဘောတူညီမှုရတယ်ဆိုတာကိုတကယ်တော့ဒီတပတ် ASEAN နဲ့ ARF အစည်းအဝေးလုပ်တဲ့အထက်မှာအဲ့ဒီကိစ္စကိုလူတိုင်းစိတ်ဝင်စားဆုံးကိစ္စဖြစ်ပါတယ်ကျန်တဲ့ဘာညာပူပေါင်းဆောင်ရွက်တဲ့ဘာညာဆိုတာထက်ဆိုတော့အဲ့ဒီကိစ္စကိုဘယ်လိုဆုံးဖြတ်ကြမယ်ဆိုတာကိုအတိအကျဘယ်လိုကင်တွယ်ကြမယ်ဆိုတာကိုဒါထက်ပိုပြီးဘယ်လိုသိရပါလဲအဲ့ဒီအကြံပြင်းမူအဖြစ်ပြောထားတာထက်ပါဆိုင
်အကြံပြင်းမူအဖြစ်ပြောထားတာဆိုလို့ရှိရင်တော့ဒီ ASEAN နဲ့ဒီတရုတ်နိုင်ငံအကြားမှာဒီတောင်ပြုတ်ပင်လယ်အရေးနဲ့ပတ်သက်ပြီးတော့ငင်းငန်းစွာအဖြေရှာရေးကိုပဲနှစ်ပတ်စလုံးကသဘောတူရဲဆိုပြီးတော့ဟိုပြောထားတာပဲအကြံပြင်းအဖြစ်ဒီမှာတည်ရတာပေါ့နော်ဒါပေမဲ့တကယ်ထဲထဲဝင်ဝင်ကတော့ဟိုဒီတကယ်တမ်းတရုတ်နိုင်ငံနဲ့ပိုင်းနဲ့နေကြီးအငင်းပွားနေတဲ့ဗီယက်နမ်တို့ဖိလစ်ပိုင်တို့စတဲ့နိုင်ငံတွေပေါ့နော်အဲ့ဒီနိုင်ငံတွေလည်းကတော့ပြည်လည်မှုလုံးဝမရတဲ့လောက်လို့ပဲကျွန်မတုံ့တက်လို့ရတယ်ရှင
်ဆိုတော့ American နဲ့လည်းပဲဒီ ARF မှာသူတို့တွေ့ကြတော့ဒီကိစ္စကိုထပ်ပြီးတော့ဆွေးနွေးတဲ့အခါမှာတော့ဘယ်လိုသဘောတူညီမှုရခဲ့ပါသလဲ
အဲ့ဒီကိစ္စမှာလည်းဒီဖိလစ်ပိုင်ကတင်ပြတဲ့အဆိုပြုချက်နဲ့ American ကတင်ပြတဲ့အဆိုပြုချက်ကတစ်ထပ်သေးကြနေတယ်ဆိုပြီးတော့ဝေဖန်တာနေလဲထွက်နေပါတယ်လीအဲ့တော့ဟိုကျမအထင်ကတော့ဒီအမေရိကန်နဲ့တရုတ်နဲ့အားမှာလေတောင်ပြုတ်ပင်လယ်အရေးနဲ့ပတ်သက်ပြီးတော့နည်းနည်းလေးဟိုတောင်ပင်ရေမကြပေါ့နော်မပြေမလည်လေးတွေတော့ရှိနေသေးပဲလို့ထင်ပါတယ်ပြေလည်သွားတယ်လို့တော့ကျမမယူဆပါဘူ
းဟိုပြီးခဲ့တဲ့နှစ်တွေတုန်းကကမ်ဘောဒီးယားနိုင်ငံအာဆီယံလက်ရာဥက္ကဋ္ဌအဖြစ်ယူခဲ့တုန်းကတောင်ပြုတ်ပင်လယ်ကိစ္စမှာကမ်ဘောဒီးယားဟာတရုတ်ဘက်ကိုသိပ်ပါတယ်ဆိုပြီးတော့တော်တော်လေးပြင်းပြင်းထန်ထန်မကျေနပ်မှုတွေပဋိပက္ခဖြစ်တာတွေကြားခဲ့ရပါတယ်အဲ့ဒီနောက်မှာသူအဖွဲ့ရဲ့နောက်ဆုံးဒါပူတွဲကြေညာချက်တောင်မှဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောထားရလဲဆိုတာကိုမထုတ်ပြန်နိုင်တဲ့အဆင့်အထိဖြစ်သွားခဲ့ပါတယ်အခုမြန်မာနိုင်ငံနဲ့ပတ်သက်လို့ကောမြန်မာနိုင်ငံကတော့တလောက်ထိမျက်နှာပြက်စရာမကြုံခဲ့ရတာလားဒုတိယမဟုတ်အဲ့လိုမကြုံအောင်နှစ်ဖက်စလုံးကများဖေးဖေးမမလှုပ်သွားကြတာလားဒေါက်ကင်ဆိုရင်ဘယ်လိုသုံးသပ်မိရောလဲတော့
ဟုတ်ကဲ့ပါအဲ့ဒါလည်းသတင်းတော့တွေကမေးပါတယ်ရှင်ကျွန်မလည်းတွေ့ကြရတာဗာလဲဆိုတော့ဒီတရုတ်နိုင်ငံကမြန်မာနိုင်ငံအပေါ်မှာစိတ်ကိုဩဇာကမ်းမှုရှိနေတယ်ဆိုတော့တဘောမျိုးအလုံးကလည်းမြင်နေကြတဲ့အခါကျတော့ဒီတောင်ပြုတ်ပင်လယ်အရေးမှာမြန်မာနိုင်ငံအနေနဲ့တရုတ်နိုင်ငံဘက်ကဘယ်လိုက်မှုတွေရှိနေမလားဆိုတဲ့တန်တရားတွေနဲ့အလုံးကဝိုင်းပြီးကြည့်နေကြတာပါအဲ့တော့မြန်မာနိုင်ငံကလည်းအလဲကျဥက္ကဋ္ဌအနေနဲ့အတော်ကြီးကိုဂရုတစိုက်နဲ့ကင်တွယ်နေရတာတွေ့ရပါတယ်ဟိုစကလုံးမှားသွားမလားဟိုဘက်လိုက်တာများဖြစ်သွားမလားဆိုတော့ဂျင်းနေချက်ထဲမှာနေနေရတဲ့အနေအထားကိုကျွန်မတွေ့ခဲ့ရပါတယ်အကဲခတ်လို့ရတဲ့တော့ပေါ့လေဟိုနောက်ပြီးတော့ဝင်းကြီးဦးနာမောင်လေးကတော့ပြောတာကတော့ဒီတောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်ပြီးတော့ဒါအာဆီယံနဲ့တရုတ်နဲ့ဖြစ်နေတဲ့ပြဿနာမဟုတ်ဘူးတနိုင်ငံချင်းစီနဲ့ဖြစ်နေတဲ့ပြဿနာပြီးတော့အာဆီယံသင်းဝင်နိုင်ငံတနိုင်ငံကိုတရုတ်နိုင်ငံနေနေလဲဩဇာကမ်းမှုမရပါဘူးလို့သူကတော့ဟိုပြောသွားတာပေါ့လေဒါပေမဲ့လို့ကျွန်မထင်ပါတယ်ဟိုဒီတရုတ်နိုင်ငံဘက်ကရောမြန်မာနိုင်ငံဘက်ကရောနှစ်ဖက်စလုံးချင်းချင်းဆက်ဆံနေပေါ့နော်ဟိုအမျှော်မြင်ကြီးစွာနေပဲဒီကိစ္စကိုကင်တွယ်နေရလို့ထင်ပါတယ
်နောက်တစ်ခုကဒီအာဆီယံအစည်းအဝေးကိုမြန်မာနိုင်ငံလက်ခံကျင်းပတဲ့နေရာမှာတော့တရုတ်နိုင်ငံကဘလောက်အကူအညီပေးသလဲဘလောက်များအကူအညီပေးတဲ့အကြောင်းလူသိရှင်ကြားလုပ်သလဲကျွန်တော်ဘာကြောင့်မေးရသလဲဆိုရင်ဟိုလာအိုစ်မှာ2004လုတုံးကအာဆီယံအစည်းအဝေးအတွက်တရုတ်ပြည်သူသမ္မတနိုင်ငံမှာလှူဒန်းသည်ဆိုတဲ့စာတမ်းတွေကိုအဲ့လာအိုစ်မှာအဲ့တဲ့ကိုကျူတဲ့ကားတွေမှာရောအဆောက်အဦတွေမှာပါနေရာတကာမှာရေးထားပြီးဒါတွေ့ရပါတယ်တရုတ်နိုင်ငံဟာအဲ့ဒီအစိုးရကိုသူတို့ဘလောက်ပိုင်တယ်ဆိုတဲ့အကြောင်းဒါမန္တလေးတက်ပြတဲ့သဘောပေါ့ဗျာအခုမြန်မာနိုင်ငံကိုလည်းတရုတ်ကတော့ကူညီမယ်ထင်ပါတယ်ဒီအစည်းအဝေးအတွက်ဘလို့များကူညီတယ်လဲဘလောက်များနေရာယူထားပါလဲအခုတွေ့တယ
်ကျမမြင်ရတဲ့လောက်တော့တရုတ်နိုင်ငံကကူညီတဲ့ဟာတခုမှဟိုရုပ်ပိုင်းဆိုင်ရာပေါ့နော်မတွေ့ကြရပါဘူးကားတွေဘာတွေအကုန်လုံးကလည်းကျမမြင်ရတယ်ကိုရီးယားနိုင်ငံကထုတ်တဲ့ကားတွေပြရပါတယ်ပြီးတော့သူတို့သုံးတဲ့ကိရိယာတွေပါတယ်အကုန်လုံးကလည်းတရုတ်နဲ့တော့တိတ်ပြီးတော့မပတ်သက်ဘူးလို့ထင်နေရှင်ဟိုများတော့အဖြစ်ကကြည့်ရတာဟိုဒီတခြားအာဆီယံနိုင်ငံအဖွဲ့ဝင်တွေဖြစ်တဲ့ဒီဟိုဒီပြန်ကြိုင်းရေးဘက်မှာဆိုလို့ရှိရင်ပေါ့နော်ဒီအတန်ဖန်ကိရိယာတို့အတန်ဖန်ဆက်တို့ဘာလို့လုပ်တာကိုထိုင်းနိုင်ငံအဖွဲ့ကလာပြီးတော့ကူညီနေတာကိုတွေ့ရတယ်ဟိုနောက်ပြီးတော့ဒီအဆောက်အအုံစောက်တာဒီ ဒီ sound system တွေဘာတွေအကုန်လုံးပေါ့နော်ဒီဟာတွေအကုန်လုံးကြည့်ရတာလေဒီအင်္ဂလိပ်နိုင်ငံတွေဖြစ်တဲ့ Singapore တို့ထိုင်းတို့ရဲ့ဒီအကူအညီတွေအများကြီးရယူထားတယ်လို့ကျွန်မယူဆတယ်လေသိချာတော့မသိဘူးဒါပေမဲ့ပြည်ုပ်နိုင်ငံရဲ့အခန့်ကဏ္ဍကတော့ကျွန်မမျက်စိနဲ့တော့မမြင်အောင်ရှင်နောက်ကြရတော့ဘာတွေကူညီလဲဆိုတော့မပြောနိုင်ဘူးပေါ့လေဟုတ်ကဲ့
နောက်တစ်ခုကဆိုတော့ဒေါက်တာဇိုဝင်းပြောတဲ့အတိုင်းအဆောက်အဦတွေအသံဖမ်းဆက်တွေဆိုတော့ဒီကိစ္စမှာအဲ့ဒီသတင်းထောက်တွေနိုင်ငံခြားသတင်းထောက်တွေလည်းပဲရာပေါင်းများစွာလာကြလိမ့်မယ်လို့ထင်ပါတယ်ကျွန်တဲ့အစည်းအဝေးတွေတုန်းကလိုပဲဆိုတော့သူတို့အတွက်ကရောဘလို့ခြေအနေကောင်းတွေ
ငန်းတကာနဲ့ဆက်သွေးရေးအဆင်ပြေအောင်လုပ်ပေးထားတာကိုတွေ့ရပါလားဘလောက်အဆင်ပြေပါလဲတော်တော်လေးကိုအဆင်ပြေပါတယ်လှုပ်ထားတာတော့အကုန်လုံးဒီအတန်းပို့ဟိုစပေါ့နော်ဟိုအင်တာနက်ဒီညံနှုံးညင်အင်တာနက်စနစ်ပေါ့နော်ဆက်သွေးစနစ်တော်တော်လေးကိုကောင်းပါတယ်very impressive တော်ဝင်ရှိတဲ့ပုံကိုတွေကဒီပြန်ကြားရေးဝန်ကြီးဌာနကတာဝန်ရှိတဲ့ပုံကိုတွေကဒီပြန်ကြားရေးမှာလာပြီးတော့ဟိုရှိနေရမယ်လို့ကျွန်မထင်တယ်လေသူတို့ရေးထားတဲ့အထက်မှာလည်းဒီအစီအစဉ်ထဲမှာပါနေတဲ့ခါကျတော့ဒါပေမဲ့တကယ်တမ်းကျတော့နိုင်ငံခြားရေးဝန်ကြီးဌာနကလူတယောက်မှကျွန်မတို့ကိုစကားလာပြောပေးမယ်လို့မရှိဘူးရှင်မရှိဘဲနဲ့ပြန်ကြားရေးဝန်ကြီးဌာနကပြန်ကြားရေးဝန်ကြီးကိုယ်တိုင်လည် ပြောရမယ့်စကားကိုပြည်ညာရေးဝန်ကြီးကနေတခါထပ်ပြောပေးနေရတော့တဆင့်လို့ဖြစ်နေတာပေါ့လေနိုင်ငံညာရေးဝန်ကြီးဌာနဘသူဘယ်အရာရှိကမှတာဝန်ခံပြီးတော့ဘာတွေဆွေးနွေးနေတယ်ဘာတွေဆုံးဖြတ်ပြီးသားပါပြီအင်ရှင်နေနဲ့ဘာတွေလုပ်နေပါလဲဆိုတာကိုကျမတို့ briefing လာမပေးပါဘူးဟိုနောက်ဆုံးပိတ်ကြတော့မှဝင်းကြီးဦးနာမောင်ရဲ့သတင်းစာရှင်းလင်းပွဲတစ်ခုပဲဟိုသတင်းရတဲ့သဘောပါအဲ့မှာလည်းအင်္ဂလိပ်လိုပဲပြောတဲ့ခါကျကျမတို့ဗမာသတင်းဌာနတွေကဒါကြီးကိုဝင်းကြီးအင်္ဂလိပ်လိုပြောတာကိုတခါဗမာလိုဘာသာပြန်ပြီးတော့မှသုံးရတဲ့အဖြစ်ဖြစ်နေတာပ
ါကျွန်တော်စောစောကဒေါက်ကင်းဆူဝင်းကိုသတင်းတော့သတင်းသမားတယောက်နဲ့ပြောပါလို့ကျွန်တော်ပြောခဲ့ပါတယ်အခုမြန်မာလူမျိုးတယောက်အနေနဲ့မီဂျင်းနဲ့မီဂွန်ရှိပါတယ်ကျွန်တော်အာဆီယံအစည်းအဝေးတွေကိုသတင်းတော့အနေနဲ့သတင်းရယူခဲ့ရတော့ငါတစ်ခါတစ်ခါကြတော့မြန်မာကျွန်တော်ကလန်ဒန်ကလာတယ်မြန်မာအဖွဲ့ကဗမာပြည်ကလာတော့ကျွန်တော်ဘသူတွေဆိုတာလူချင်းမသိပါဘူးဆိုတော့လူတွေကလည်းတယောက်နဲ့တယောက်ခက်ဆင်ဆင်တူတော့သူတို့ဘရူနိုင်းကလာအင်ဒိုနီးရှားဒယ်လီဂေးရှင်းလားမလေးရှားအဖွဲ့လားမသိဘူးတစ်ခါတော့သူတို့ကျွန်တော်မှားပြီးမေးမိတယ်ခင်ဗျားတို့မြန်မာဒယ်လီဂေးရှင်းလားဆိုမေးမိတယ်အဲ့ခါသူတို့မြန်မာနဲ့တူတယ်လို့အပြောခံရတာကိုရှက်နေတယ်ပလားဟာမဟုတ်ဘူးမဟုတ်ဘူးမလေးဘယ်ကလာပမာဟုတ်ရမလဲဆိုတော့အဲ့လိုကိုပက်ပက်ခါခါပြောကြတော့ကျွန်တော်မြန်မာနိုင်ငံသားတယောက်နဲ့အတော်လေးစိတ်မကောင်းဖြစ်ပါတယ်။ငါတို့မြန်မာလူမျိုးဖြစ်ရတာဒီအာဆီယံမဟုတ်တဲ့နေရာလေးမှာတော့ဂုံတိခါကြာစင်မျက်နှာငယ်နေရပါလားလို့အဲ့ဒီတော့ငါဘောခင်ဗျာနာဝတာနာအဖာခစ်တော့ငါအခုဒေါက်ကင်းဆိုရင်သတင်းယူတဲ့အခါမှာရောမြန်မာနိုင်ငံသားတယောက်နဲ့ဂုံယူလောက်တဲ့အခမ်းအနားဖြစ်လာပြီလို့ယူဆပါလားခင်ဗျာဘယ်လိုပြောင်းလဲလာပါလဲ
။အခမ်းအနားနဲ့ရုပ်ဝတ္ထုပိုင်းဆိုင်ရာမှာပြောရင်တော့အတော်ကြီးကိုပြောင်းလဲလာပါတယ်။နိုင်ငံတကာအဆင့်မြည်ရဲ့လို့အခုပြောလို့ရပါပြီ။ဒါပေမဲ့ဒီလုံရီကန်ရီစွမ်းဆောင်ရည်နဲ့ပတ်သက်လို့ကတော့တခြားအာဆီယံနိုင်ငံတွေအစီလိုက်ဖို့အတော်ကြီးပိုလိုပါသေးတယ်။ဥမာသတင်းမီဒီယာရေးနဲ့ဆက်ဆံတဲ့အခါမှာလူလေကောင်မှပွဲနဲ့တင်ပြီးထွက်ပြီးပြောနိုင်တဲ့ပြောနိုင်ဆိုနိုင်တဲ့မြန်မာလူမျိုးတွေကအင်မတန်အမှားကိုရှာပါနေပါတယ်။ကျွန်မဖြစ်စေချင်တာကလူတွေကတတိရှိရှိနဲ့ပေါ့နော်။ဟိုကိုယ်တောင်းရင်ခံပြီးတော့ပြောလိုက်စေချင်တယ်တခုခုပေါ့ဒါပေမဲ့အကုန်လုံးကကြောက်ရွံ့ပြီးတော့လူတွေနဲ့ကြီးလိုက်လို့ရှိရင်မီဒီယာသမားတွေနဲ့တွေ့ရမှာကိုပဲကြောက်ပြီးတော့ပွဲလေမတင်ဘူးလို့ပဲကျွန်မပြောချင်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်ကြုံခဲ့ရတဲ့အခမ်းအနားတစ်ခုမှဆိုရင်ဘလောက်ကြုံခဲ့ရတယ်လဲဆိုတော့မြန်မာနိုင်ငံသားရေးဝန်ကြီးကိုသတင်းတောက်တွေကမေးတဲ့အခါမှာဒီမေးခွန်းကိုဖြေဖို့အတွက်အထက်လူကြီးကိုပြန်မေးပါရစေအောင်ဆိုတော့လူရောဝိုင်းပြီးကြတယ်နိုင်ငံသားရေးဝန်ကြီးကိုယ်တိုင်ကအဲဒီတော့အနာရှိနေဘိုးချုပ်တွေကိုသူပြန်မေးရမယ်ဆိုတဲ့သဘောဆိုတော့အဲ့လိုမျိုးတွေကြုံခဲ့ရတာပါအခုစိတ်ပြီးတော့တိုးတက်မလာသေးဘူးပေါ့ခင်ဗျာအဲ့ဒီတိုးပြီး
ဟုတ်ပါတယ်ရှင်ဟုတ်ပါတယ်ရှင်
ရန်ကုန် VOA ရုံးခွဲကဗျူရိုအကြီးအကဲဒေါက်ကင်းဆိုဝင်ကိုဦးကျော်စန်းသားကမေးမြန်းပြီးတော့ဆွေးနွေးတင်ဆက်ထားတာနားဆင်ကြရတာဖြစ်ပါတယ်ရှင်။မြမရေးသုံးသက်ချက်အစီအစဉ်ကိုတော့ဗိုလ်တပူးနေညာပိုင်းနဲ့တောက်ကြမနက်ခင်းအစီအစဉ်ဒီမှာနားဆင်နိုင်ပါတယ်ရှင်။အခုတော့အားကစားခန္ဓာကိုတင်ဆက်ပေးပါမယ်။ကိုရန်နိုင်ကအစီအစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။
ါရှင်များခင်ဗျာဥရောပဘောလုံးယာတီကတော့စပါပြီပြင်သစ်နဲ့နယ်သာလန်အမှတ်ပေးပွဲတွေစားလိုက်ပြီးဖြစ်တယ်လို့အင်္ဂလန်မှာလည်းအစဉ်အလာတိုင်း FA Community ဒိုင်းနဲ့ဘောလုံးယာတီကိုဖွင့်လိုက်ပါပြီ Premier League Champion Manchester City နဲ့ FA Plus Champion Arsenal တို့ Wembley ကွန်းမှာတနင်္ဂနွေနေ့ကကစားခဲ့ကြတာမှာတော့ Arsenal က Man City ကို3-0မရှိနဲ့ပြက်ပြက်သားသားအနိုင်ယူသွားခဲ့ပါတယ်ဒီမှာပိုင်းမှာကာဇိုလာနဲ့ရမ်စီတို့က2-0သွင်းခဲ့ပြီးတော့ဒုတိယပိုင်းမှာတော့ဂျရူးကပယ်နယ်တီအေရီယာအပြင်ကနေကန်သွင်းသွားခဲ့တာပါမန်စီးတီးကိုနိုင်လိုက်တာနဲ့ပတ်သက်ပြီးအာအီနီပြဗန်ဂါပြောတာကတော
့ I felt we had a complete performance in the first half to win today gives us a positive platform
ပထမပိုင်းမှာကျွန်တော်တို့ကစားသွားတာပြောစရာမရှိတော့အောင်ပါပဲဒီပွဲနိုင်လိုက်တာကယာတီတစ်မြင့်စင်မှုအတွက်ကောင်းသွားစီပြီးတော့တိတ်ကိုအရေးကြီးပါတယ်ကျွန်တော်တို့ရဲ့ယုံကြည်မှုအတွက်လည်းဒီပွဲနိုင်ဖို့ကအရေးကြီးတယ်လို့ထင်ပါတယ်ဒါပေမဲ့အဲ့ဒီချက်ပိုးပြီးတော့အရေးပါတာကအခုလိုခြေစွမ်းပြပြီးတော့နိုင်လိုက်နိုင်တာပ
ါဒီပွဲမှာအာဆနယ်ရဲ့ကွင်းလယ်နဲ့တိုက်စစ်ပိုင်းကိုမန်စီးတီးမရှင်းနိုင်ပဲအာဆနယ်ကပွဲအစကတည်းကခြေသာနဲ့ဖိကစားပြီးတော့မန်စီးတီးဘက်ကိုချိန်းချောင်းနိုင်ခဲ့ပါတယ်အခုလို3-0ပြတ်နဲ့နိုင်ရသွားတဲ့ Arsenal ရဲ့ခြေကတော့ Premier League ကကျန်တဲ့အသင်းတွေကိုတတိပေးတက်လန့်လိုက်တယ်လို့ဆိုရမှာပါ Arsenal ကွင်းလယ်လူ Thomas Rosicki ကလည်းအသစ်ဝယ်လိုက်တဲ့ Sanchez နဲ့ Debuchy တို့နဲ့ဆိုရင် Premier League ဖလားကိုပါရနိုင်တယ်ဆိုပြီးတော့ပြောလိုက်ပါတယ
် We got some great players and
ကျွန်တော်တို့မှာကစားသမားကောင်းတွေရှိပြီးဒီအားဒီမှာအကောင့်ဘက်ကမျှော်လင့်လို့ရမယ်ထင်ပါတယ
်
Sanchez ကလည်းကစားသမားကောင်းပါပြီးတော့ဒီဘူချီဆိုလဲပြင်သစ်လွယ်ရေးစဉ်ဖြစ်တယ်လို့ပရီးမီးယားလိဂ်မှာလည်းကောင်းကောင်းကစားနိုင်နေတယ်သူကသူတို့နှစ်ယောက်စလုံးကအသင်းအတွက်ပိုပြီးအားရှိစေတယ်လို့ပရီးမီးယားလိဂ်ကိုလည်းကျွန်တော်တို့နိုင်ကျင်ပါတယ
်ဒါမဲ့လည်းဂန်နာစတိတ်အနေနဲ့ဘောလုံးရာသီတရာသီလုံးကိုဒီခြေမျိုးနဲ့ကစားနိုင်မလားဒါမှမဟုတ်ပြီးခဲ့တဲ့နှစ်တွေမှာလိုပဲတကြံအမြောက်တွေဆက်ပြစ်နေအောင်မလားဆိုတာကတော့ငွေရောင်ဖန်သားပြင်ပေါ်မှာပဲဆက်လက်ရှူစားသွားကြရမှာဖြစ်ပါတယ်ဗျာဘရာဇိုကဘာဖလားဘောလုံးပွဲတုန်းကအီတလီနောက်တန်းလူကီယယ်လီနီပခုံးကိုကိုက်ခဲ့တဲ့အတွက်ဥရုဂွေးတိုက်စစ်မှုလူးဝစ်ဆွာရက်စ်ကို FIFA ကဘာဘောလုံးအဖွဲ့ချုပ်ကနိုင်ငံကဘောလုံးပွဲ၉ပွဲအပါအဝင်ဘောလုံးကစားကွင့်လေးလပိတ်ပင်ထားတာကိုလည်းသောရရှင်နေအတိပဲဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ဆွာရက်စ်ကအယူခံဝင်တာကို FIFA အယူခံကော်မတီကပြီးခဲ့တဲ့ဇူလိုင်လမှာပယ်ချခဲ့တာကြောင့်ဒီပြစ်ဒဏ်ကိုရှော့ပေးဖို့အတွက်အခုတခါထပ်ပြီးတော့ဆွစ်ဇာလန်နိုင်ငံလော်ဆန်းကအာကစားနဲ့ဆိုင်တဲ့အနုညာတခုံရုံးကိုအယူခံဝင်ခဲ့ပါတယ်။ဆော်ရက်ရဲ့ပြစ်ဒဏ်နဲ့ပတ်သက်ပြီးတော့ပြင်းထန်တယ်လို့ယူဆသူတွေရှိသလိုဒီပြစ်ဒဏ်ဟာထိုက်သင့်တယ်လို့ယူဆတဲ့သူတွေလည်းရှိနေပါတယ်။ဆိုတော့ဆော်ရက်ရဲ့ပြစ်ဒဏ်နဲ့ပတ်သက်ပြီးတော့အမြင်တွေကိုကြည့်အောင်ပါဗျာ။အာကစားဆောင်းပါရှင်ဆရာဦးမြတ်သက်ကတော
့ပြင်းပါဘူးမပြင်းဘူးဆိုတာကပြီးခဲ့တဲ့ Ivanovic တုန်းကလည်းเซบวยล่ะชิบวยล่ะจนเปไปไล่เลยเออพี่แกเนี่ยบอลยาดีล่ะมันไม่ปาနိုင်หูเปียเพราะไม่เปลี่ยนตามมาอูดีก็တော့แลเป้กูเป้มาเว้ยเลยเปียตู้เยจ้องปาเจก็เลยไม่ไขมาบ่อูปะคงอ่ะตู้วินฟ่องโหลตู้อ่ะไก่ยาเลยสรว่าแลตู้ပြောแต่ตัวอ่ะไก่เตรองตู้อ่ะไม่ပြောอูตู้ตั้วโหโหลปะคงอ่ะลาส่องเลยเนาะเอออะไรจ้ะก็เลยไม่รู้ดอกอู
ตะคาวอลฟุตบอลจาเนี่ยเอดิเตอร์จุกกูซอမျိုးตันเนี่ยอเมนก็တော့
နော်ပြောခဲ့နေပြောရတော့ပြောနေပြောနေလို့တော့ပြင်ပါသေးတယ်ဘာကြောင့်လဲဆိုတော့ဒီဂျိန်နဲ့လည်းမဟုတ်ဘူး၃ဂျိန်ရှိဘောလုံးမတယောက်ရောဘောမှာစံတဲ့ကြားလုံးမ၃ဂျိန်ပြီးပြီးကြိုက်တယ်ဒါဒီရက်ရှိရှိလိုက်ခဲ့တယ်ဆိုတော့ဒီပြည်ကကတော့ဒီလိုပြောတော့နဲတော့နဲနေပြီလို့ဖြစ်တာ
ဆော်ရက်စ်နဲ့သူ့ရဲ့ရှင်းနေဒီဘက်ကတော့ပြစ်ဒဏ်ကိုထပ်ဝက်လျှော့ချဖို့နိုင်ငံကာပွဲတွေပဲပိတ်ပြီးတော့ပြစ်ဒဏ်ချထားတဲ့အချိန်တွင်းမှာဘာစလိုနာအသင်းနဲ့လေးကျင်းဝင်ပြီးဖို့စာရာတွေကိုမျှော်လင့်နေပါတယ
် Expect the best but of course we know there is a very difficult case
ကဘာတဝမ်းကျေးစားဘောလုံးသမားတက်မကကလည်းဆော်ရက်စ်ဘက်ကသူဖြစ်နေတဲ့ပြဿနာနဲ့ပတ်သက်ပြီးတော့ကုသမှုတွေလုပ်ဖို့သဘောတူတယ်ဆိုရင်တသက်ညာညာစဉ်းစားပေးဖို့တောင်းဆိုထားပါတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်စီကံထိန်သိမ်းရေးကော်မတီဝင်တဦးလည်းဖြစ်လည်းရွေးစဉ်ကစားသမားဟောင်းတဦးလည်းဖြစ်တဲ့ဦးမျိုးဝင်းညင်ကိုမေးကြည့်ထားပါတယ
်ဘောလုံးဥပဒေနဲ့ပြောရမယ်ဆိုရင်တော့ဒီလိုကိုတိလက်ရောက်ကြိုက်တာမပြောနဲ့ရိုက်မယ်နှက်မယ်ဆိုရင် attempt to strike ပေါ့လားအဲ့လိုမျိုးလုပ်မယ်ဆိုတော့မှဒီစစ်တမ်းနေနဲ့တော့အကျုံးဝင်နေတာလေအခုကသူကကိုတိလက်ရောက်တစ်ဖက်အပိုးနဲ့ကိုကြိုက်တယ်ဆိုတော့ shot ပေးမယ်လို့တော့ကျွန်တော်စိတ်မထင်ဘူးဗျ ပါကြောင့်မလျှောက်လဲဆိုတာသူကဒီဟာတတရာချင်းဖြစ်တာလေသူ့ရဲ့စိတ်ပိုင်းဆိုင်ရာကိုဟာအားနဲ့ချက်ရှိတယ်လို့ထင်တယ်အငယ်ဆိုရင်ရောသူလျှောက်ပေးတဲ့နယ်လို့မြင်မိလားဒါမှမဟုတ်ကျွန်တော်မြင်ဆိုရင်တော့ဘောလုံးမှာတော့ဘောလုံးကစားအုပ်ဆိုရင်တော့တော်တော်လေးတူလဲစိတ်ကြကြမယ်အဲ့တော့ဘောလုံးမှာကောင်းတယောက်ဖြစ်တဲ့အတွက်ဘောလုံးပညာကိုလည်းကြည့်ကျင်နေဆိုတော့အဲဘောလုံးရဲ့ interest啊，现在这，喏，都那年的时候喏，我咯，古个可能古个啥子钱，白钱白没，古利拉白他白他的时候咯，伢嘞，说伢拢白，那拉不呀，啥子钱，俺老白来不不，无论他妈掉个税班那边，谁喏，都税班谁伢咯，check up都付都买了，就喏钱嘞，昨天那阿咯，白白没白白，都税股，现在要老付呗，阿拉阿弟家呗。
ကဘာဖလာဘောလုံးတမိုင်းတစ်ယောက်မှာစစ်ချောက်ကိုနဲ့ဂိုးများဆုံးတွင်ပြီးဂျမနီလက်ရွေးစဉ်အတင်းတော်လဲ82ဂိုးနဲ့ဂိုးများဆုံးတွင်ယူခဲ့တဲ့ဂျမနီတိုက်စစ်မှုမီရိုစလော့ကလိုဆာဟာဂျမနီအသင်းကနေအနားယူလိုက်ပါပြီဂျမနီအသင်းနဲ့တူကဘာဖလာယူနိုင်လိုက်တဲ့အတွက်သူ့ရဲ့အိမ်မက်တွေတကယ်ဖြစ်လာတာလို့ကလိုဆာကပြောပါတယ်ဂျမနီနီးပြရခင်လောကလည်း ကလိုဆာဟာကမ္ဘာအကောင်းဆုံးတိုက်စစ်မှုတွေကတယောက်ဖြစ်တယ်ဆိုပြီးတော့ချီးကျူးလိုက်ပါတယ်ကလိုဆာဟာ2001မှာဂျမနီလက်ရွေးစဉ်ဖြစ်လာခဲ့ပြီးတော့ကမ္ဘာဖလားမှာ၄ကြိမ်ပါဝင်ကစားခဲ့တာဖြစ်ပါတယ်ခင်ဗျာ။ဂေါတီးပြိုင်ပွဲတွေဘက်မှာတော့အမေရိကန်မှာကျင်းပတဲ့ PGA ဂေါတီးပြိုင်ပွဲမှာမြောက်အိုင်လန်ကကမ္ဘာနံပါတ်1ရော်ရီမက်ကယ်ရိုင်းကတမတ်ရိုက်ချက်ထက်16ချက်လျှော့ရိုက်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒါကြောင့်မက်ကယ်ရိုင်းဟာခုနှစ်အတွင်းမေဂျာဖလားနှစ်ခုကိုဇက်တိုက်အနိုင်ရသွားတာလည်းဖြစ်ပါတယ်။ဒက်နစ်ပြိုင်ပွဲတွေဘက်ကိုဆက်ရမယ်ဆိုရင်တော့ကနေဒါနိုင်ငံမှာကစားခဲ့တဲ့ရော်ဂျာဖလားအမျိုးသားဒက်နစ်ပြိုင်ပွဲမှာ
ကိုရနိုင်စီစဉ်တင်ဆက်တဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါဗျာ။ကိုရနိုင်စီစဉ်တင်ဆက်တဲ့အားကစားကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဗုဒ္ဓဖူးနေ့ညရဲ့သတင်းတော်အစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုအ tan နှွင့်နေတဲ့တနအီစာအစီအစဉ်အားလုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည09:00နာရီကနေ17:00အထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုကြာနေသေးတဲ့အချိန်
အီရန်နိုင်ငံအနောက်ပိုင်းနဲ့မြောက်ပိုင်းဒေသတွေကိုသိမ်းပိုက်ထားတဲ့အစ္စလာမ်နိုင်ငံတော်စစ်သွေးကြွအဖွဲ့တွေကိုတိုက်ခိုက်ဖို့အတွက်ပြင်သစ်ကကတ်တပ်ဖွဲ့တွေကိုလက်နက်တပ်ဆင်ပေးမယ်လို့ကြေညာလိုက်ပါတယ်။စစ်ပွဲတွေဖြစ်ပွားနေတဲ့ယူကရိန်းနိုင်ငံအရှေ့ဘက်ကိုလူသားချင်းစာနာမှုအကူအညီတွေတင်ထားတဲ့ Russia Truck က300နီးပါးကိုသူ့နိုင်ငံထဲကိုဝင်ခွင့်ပေးမှာမဟုတ်ဘူးလို့ယူကရိန်းပြည်ထောင်စုဝန်ကြီးကဒီကနေ့မှပြောဆိုလိုက်ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းစေးဆက်ညှိနှိုင်းရေးမှုတွေဟာနောက်ဆုံးအနေနဲ့ရေရှည်ခံမဲ့အပြစ်ရရေးအတွက်3ရက်မြောက်နေ့အဖြစ်ဒီကနေ့အီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာဆက်လက်ဆွေးနွေးနေကြပါတယ်။ညှိနှိုင်းနေတဲ့အခြေအနေဟာအလွန်ထိခိုက်နိုင်တဲ့အခြေအနေကိုရောက်နေပါတယ်။ဒါပေမဲ့ကြီးကြီးမားမားသဘောတူညီချက်ရမယ့်အခြေအနေမှာတော့အများအမြင်မှာမသိနိုင်ပါဘူးလို့ပါလက်စတိုင်းတာဝန်ရှိသူတဦးကပြောပါတယ်။ Ebola ရောဂါပြန့်ပွားနေတဲ့အနောက်အာဖရိကတိုက် Sierra Leone, Guinea နဲ့ Liberia နိုင်ငံတွေကနေထွက်ခွာသွားဖို့သူ့နိုင်ငံသားတွေကို Germany နိုင်ငံသားရဲ့ရုံးကတိုက်တွန်းလိုက်ပါတယ်။ဒီတိုက်တွန်းချက်တွေထဲမှာတန်တမန်တွေနဲ့ချမ်းမာရေးဝန်ထမ်းတွေမပါပါဘူးဂျပန်နိုင်ငံဟာ2017ဆူနာမီနဲ့ငလင်ဘေးအန္တရာယ်တွေကြုံပြီးကြတဲ့က3လပတ်အတွင်းအဆိုးရွားဆုံးစီးပွားရေးကျဆင်းမှုနဲ့ရင်ဆိုင်နေရပါတယ
်သတင်းချက်ချုပ်ကိုကိုငိမ့်ညံ့ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုအောင်လွင်ဦးဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအတံဖန်းအင်ဂျင်နီယာကတော့ Basco Volaris ဖြစ်ပါတယ်ရှင်အစီအစဉ်မှုအဖြစ်ကျွန်မစုမောကတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ပို့တပူးနေညအတွက်အစီအစဉ်တွေပြီးဆုံးတော့မှာဖြစ်ပါတယ်မနေ့ဖြန်ကြာသာပတေးနေ့မနေ့ပိုင်းထုတ်လွှင့်ပေးမယ်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32.40 48နဲ့လိုင်းဒိုမီတာ50တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.